Welcome to the Voice of America in Burmese.
Mingla menek himashin. Washington DC myo American tanga 2022 khu ne July la 9 ya ni. Bouthuni menek khin season 2 ko 9.25 chok ka ni dai yai chou twin pin ni ba bi shin. Rasinya shin lan chan ni cha ba si shin. Chuma thank you chai ba.
Mingla ba shin. Chuma ga khin myo tat ba. Aku menek khin tadin ne ko ko aun lin u ne du pyo pya pin ma ba.စစ်တပ်ကအာဏာသိမ်းလိုက်တဲ့မြန်မာနိုင်ငံရဲ့အခြေအနေဟာတိတ်ကိုဆိုးလာနေပြီးပြည်တွင်းဆက်ဖြစ်တဲ့အနေအထားကိုရောက်နေပြီလို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကာယောဂါနဲ့လုံခြုံရေးအခြေအနေတွေကြောင့်ပညာရေးမှာထိခိုက်နေရတယ်လို့ကုလသမဂ္ဂကဝေဖန်လိုက်ပါတယ်။ကိုဗစ်ကူးစက်မှုတိုးလာနေတာကြောင့်ပြည်သူတွေပေါ်မှာဒေါန်ဆန်းစုကြည်ကစိုးရိမ်နေတယ်လို့သူ့ရဲ့ရှေ့နေကပြောကြားလိုက်တဲ့သတင်းနဲ့အတူထူးခြားတဲ့သတင်းလေးတွေကိုကိုအောင်လုံးနဲ့အတူပြောပြပေးမှာပါမသိနေတယ်
။ဟုတ်ကဲ့ပါရှင်။ဆရာနာသိမှုကြောင့်ဖြစ်ရတဲ့မြန်မာပြည်တနာကိုအာဆီယံဘုံသဘောတူညီချက်နဲ့စပြီးတော့ဖြေရှင်းဖို့ကုလသမဂ္ဂဆန်ရလူ့ခွင့်ရေးမဟာမင်းကြီးကတိုက်တွန်းလိုက်ပါတယ်
။ In recent months the situation in Myanmar has evolved.From a political crisis to a multi-dimensional human rights catastrophe. Suffering and violence
throughout the country are very difficult. We are going to be able to get the virus from COVID-19 and the virus from the virus. We are going to be able to get the virus.ထုတ်လင်းပေးဖို့ရှိပါတယ်။အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစီရနဲ့အင်ကာနီညာချန်ဆွေးနွေးကန်အစီအစဉ်ကိုလည်းပြန်ပြီးတော့ထုတ်လင်းပေးမှာပါ။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မြို့သက်နဲ့ကိုအောင်လွင်ဦးတို့ကြီးညာပေးကြပါမယ်ရှင
်။ဖေဗရူလီလကစပြီးစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံရဲ့အတော်ဆိုးဝါးလာတဲ့အခြေအနေဟာပြည်ရင်းစစ်ဖြစ်မဲ့အနေအထားကိုဥတီသွားနိုင်တယ်လို့ဒေတာရင်းမှာလည်းလုံခြုံမှုမရှိဘဲဖြစ်လာနိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်စလေကအင်ကာနေမှာတရိပ်ပေးလိုက်ပါတယ်။အခုလပိုင်းတွေအတွင်းမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာကနေဆိုးရတဲ့ဗက်ပေါင်းဆောင်လူ့ခွင့်ရေးချိုးဖောက်မှုပြဿနာအထိရင်ဆိုင်နေရကြောင်းမစ်ဘက်စလေကလူ့ခွင့်ရေးကောင်စီမှာမြန်မာအရေးကိုတင်ပြခဲ့တာဖြစ်ပါတယ်။ရေရှည်ဖွံ့ဖြိုးရေးအတွက်မျှော်လင့်ချက်တွေဟာလည်းနိုင်ငံတကာအကြမ်းဖက်မှုတွေနဲ့ဝန်းနေစရာဖြစ်တဲ့အတွက်ကြောင့်ပျက်စီးခဲ့ရပြီးကြာရှုံးနိုင်ငံဓမ္မမဟုတ်ကျေပြန့်တဲ့ပြည်တွင်းစစ်ဖြစ်ဖို့အတွက်ပိုများလာနေတာတွေ့ရတယ်လို့ပြောပါတယ်။ဒါနဲ့မကတိပဲစစ်တပ်အာဏာသိမ်းပြီးချိန်ကစလို့မြန်မာနိုင်ငံတွင်ကျုံလာတဲ့ဆိုးရတဲ့အနေအထားတွေကဒေသတွင်းလုံခြုံရေးကိုပါအကြီးအကျယ်ထိခိုက်စေနိုင်တဲ့အနေအထားရှင်းရှင်းတွေ့နေရတယ်လို့ပြောပါတယ်။စစ်တပ်ဟာအာဏာသိမ်းရာကနေပုံစံချက်ချင်းပြောင်းသွားပြီးအရတားပြည်သူတွေကိုတိုက်ခိုက်လာတယ်လို့ဒါကိုတဖြည်းဖြည်းနဲ့ဆင်းရဲကြကြဲကြဲပြန့်ပြန့်တိုးလှုပ်လာနေတယ်လို့လည်း Miss Specialist ကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုလက်မခံတဲ့ပြည်သူတွေနေဆင်လို့ဆန္ဒပြနေတာဖြစ်ပြီးဒါကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲတဲ့အတွက်တည်ဆုံးရတဲ့ပြည်သူဟာ900ဝန်းကျင်ရှိလာပြီဖြစ်ပြီးနေအိမ်တွေကနေထွက်ပြေးပုန်းချောင်နေရသူက2,000လောက်ရှိလာနေတာပါ။တရားလည်းလို့အဖမ်းခံနေရသူကလည်း9,200ကျော်ရှိနေပြီလို့ပြောပါတယ်။ဒီလောက်ရတဲ့ကြောင့်နိုင်ငံတော်မှာအခုဆိုပြည်သူတွေကရရလက်နဲ့ဆွဲကင်ပြီးတော်လန်လာကြတယ်လို့ဒေသကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးတော်လန်နေကြကြောင်းဒါကိုစစ်တပ်ကအင်အားကိုလိုလာတဲ့ပိုတုံတုံပြန်နေတာတွေ့ရတယ်လို့အကျန်းဖက်မှုတွေတိုးလာတဲ့ဓာတ်ကိုပြည်သူတွေဆွဆွဝါခံရနိုင်တဲ့အတွက်စိုးရိမ်တယ်လို့လည်း Miss Specialist ကပြောကြားခဲ့ပါတယ်
။မြန်မာနိုင်ငံမှာကာယောဂါနဲ့လုံခြုံရေးအခြေအနေတွေကြောင့်ပညာသင်ကြားရေးမှာထိခိုက်မှုတွေကြုံနေရတဲ့ပုံစိုးရိမ်တဲ့ကြောင့်ကုလသမဂ္ဂကပြောလိုက်ပါတယ်။လူငယ်တွေနဲ့ကျော်တော့ကဆက်လို့ကိုဗစ်ကာယောဂါကြောင့်စိတ်ရကျပညာသင်ယူခွင့်မရတဲ့ကလေးငယ်တွေနဲ့လူငယ်တွေမြန်မာနိုင်ငံမှာ12,000လောက်ရှိနေတဲ့ကြောင့်ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကသတင်းတောက်တွေကိုပြောဆိုလိုက်တာပါ
။ Since May there's been a marked increase in security incidents near schools across Myanmar. Security forces have also been stationed in a number of educational facilities.
မေလာကဲကမြန်မာနိုင်ငံအဝန်ကစာသင်ကျောင်းတွေအနီးလူညွေးစိုးရိမ်စရာဖြစ်ရတဲ့တိုးလာတာတွေ့ရပြီးပညာရေးဆောက်အများပြားမှာလည်းလူညွေးတက်ဖွဲ့တွေတက်ဆွဲထားပါတယ်။ပိုမျိုးစားတည်တည်နဲ့ကိုဗစ် -19 တည်ပြုလူနာတွေတိုးလာနေတာကြောင့်မြန်မာနိုင်ငံမှာလူငယ်တွေပညာသင်ယူရေးနောက်ထပ်အခက်အခဲတွေကျင်းပလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်ဆိုပြီးမြန်မာနိုင်ငံခြေစိုက်ကုလသမဂ္ဂတာဝန်ရှိသူတွေကိုခေါ်ကပ်ပြီးအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူချာရက်ကနယူးယောက်မြို့ကုလသမဂ္ဂရင်းချုပ်ကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆင့်အာသိမ်းမှုကိုစတင်အောင်ချမှုတွေနဲ့လူမျိုးရေးတပ်ဖွဲ့ရဲ့နှိမ်နှင်းမှုတွေအတွင်းပညာရေးဝန်ထမ်းတွေအဆောက်အုံတွေပြင်မှတ်ထားခံရတဲ့အပေါ်မှာကုလသမဂ္ဂကမကြာခဏသတိပေးနေတာဖြစ်ပါတယ်။ပညာရေးအဆောက်အုံတွေတက်ခတ်ခံရတာစတင်ကြောင်းတွေမှာလူမျိုးရေးတပ်ဖွဲ့တွေတက်ဆွဲထားတာနဲ့ပတ်သက်လို့ပြီးခဲ့တဲ့လတဲ့ကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF ကသတင်းထုတ်ပြန်ရမှာတော့မျက်တမှုမရှိသလိုကျင့်ဝတ်နဲ့မညီဘူးဆိုပြီးစစ်ကောင်စီပြောခဲ့တာကတုံ့ပြန်နေတာပါ UNICEF ရဲ့တုံ့ပြန်ချက်ထုတ်ပြန်ချက်မှာတော့ဆီယနာသိမ်းပြီး9လလောက်အတွင်းလူမျိုးရေးတပ်ဖွဲ့ရဲ့လက်ချက်နဲ့သေဆုံးသူကလေးရွယ်60ထက်မနည်းရှိရဲ့အကြောင်းဖော်ပြထားတာဖြစ်ပါတယ
်စစ်တပ်အာဏာသိမ်းတဲ့အချိန်ကစပြီးအဖမ်းခံနေရတဲ့မြန်မာခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့သူနဲ့အတူနေသူအားလုံးCOVID-19 ကာကွယ်ဆေးအပြည့်ထိုးပြီးပြီဖြစ်တယ်လို့သူ့ရှေ့နဲ့တူဖြစ်တဲ့ဒေါ်မင်းမင်းစိုးကအင်္ဂါနေ့ကသတင်းတောက်တွေကိုပြောပါတယ်
။အမေအပါအဝင်အမေအခြံထဲမှာရှိတဲ့လူတွေအကုန်လုံးကိုဗစ်ကိုနှစ်ကြိမ်စလုံးထိုးပြီးပါပြီလို့ပြောပါတယ်ရှင်။ကိုဗစ်နဲ့ပတ်သက်ပြီးအထူးသတိထားဖို့လည်းထပ်ပြီးပြောပါတယ်ရှင်။အခုတော်တော်လေးကို
စစ်တပ်အာဏာသိမ်းပြီးချိန်ကဆက်လို့ဒေါက်ဆန်းစုကြည်ဟာပြင်ပကဘာနဲ့ဆက်ဖြတ်ခံထားရတာဖြစ်ပြီးသူ့ကိုတရားဆက်ဆုထားတဲ့အမှုတွေအတွက်ရုံးထုတ်တော့မှသူ့ရှေ့နေတွေနဲ့တွေ့ခွင့်ရတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရောသူနဲ့အတူနေသူတွေပါကာဝယ်ဆေးထိုးပြီးကြောင်းပြောတယ်ထိမ့်သိမ့်မခံရခင်ကာဝယ်ဆေးပထမအလုံးထိုးထားတဲ့ဒေါန်ဆန်းစုကြည်ဟာဗန်နိုင်ငံထုတ်ဆေးကိုထိုးခဲ့တယ်ဆိုတာတော့အတူအသေးစိတ်မပြောပါဘူးမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မှုတဟုန်လို့တိုးလာနေတယ်လို့ဂျွန်လဆန်းကဆက်ပြီးတရက်ကိုကူးစက်သူတရားဝန်ကျင်ရှိရကနေအခုဇူလိုင်5ရက်တနင်္လာနေ့ကတော့3000လောက်ဖြစ်သွားတယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်ဒီရောဂါကူးစက်မှုဟာအခုတစ်ချိန်မှာအရင်ကထက်ပိုပြီးပြင်းထန်တဲ့အတွက်ပြည်သူတွေအတွက်ဒေါန်ဆန်းစုကြည်ကအထူးစိုးရိမ်နေတဲ့နေကြောင်းနဲ့တက်နိုင်ကာကွယ်ဆေးရအောင်ထိုးချဖို့အချင်းချင်းစောင့်ရှောက်ကြဖို့နဲ့ကိုဗစ်ကန့်သက်ချက်တွေသတိပေးချက်တွေကိုလိုက်နာကြဖို့မှာကြားကြောင်းလည်းရှင်းနေဒေါ်မင်းမင်းစိုးကပြောပါတယ
်ကိုဗစ်ကရောဂါကူးစက်မှုတတိယလိုင်းနဲ့ကြုံနေရတဲ့မြန်မာနိုင်ငံမှာအင်္ဂါနေ့ကရောဂါကူးစက်သူအတည်ပြုလို့နာစံချိန်ချင်းများပြားတဲ့အကြောင်းကျမ၏ဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါရယ်ကျမရင်းနဲ့အားစားဝန်ကြီးဌာနရဲ့အင်္ဂါနေ့ည၈နာရီထုတ်ပြန်ချက်အရ24နာရီတွင်ယောဂကူးစက်သူအတည်ပြုလူနာ3600ဦးရှိပြီးသေဆုံးသူ52ယောက်ရှိခဲ့တာပါဓာတ်ခွဲနမူနာပေါင်း 12,832 ခုကိုစစ်ဆေးရမှာ28ရာခိုင်နှုန်းကျော်ယောဂပိုးတွေ့ရှိရဖြစ်ပြီးကာယယောဂတတိယလိုင်းမှာယောဂကူးစက်မှုနဲ့သေဆုံးမှုအများဆုံးဖြစ်တယ်လို့လည်းကျမ၏ဝန်ကြီးဌာနပြောဝင်ရဒေါက်တာတန်းနိုင်စိုးကဗီဒီယိုကိုပြောပါရယ်အခုနောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကာယောဂကူးစက်သူအတည်ပြုလူနာ 38,000 ကျော်နဲ့သေဆုံးသူ 3,500 ကျော်ရှိသွားပါပြီမြန်မာနိုင်ငံမှာမကြာသေးခင်ကစလို့ကူးစက်များကိုဗစ်ယောဂပိုးအမျိုးအစားတွေတွေ့ရှိထားတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေအတည်ပြုပြောဆိုထားပြီးယောဂကူးစက်မှုတွေစိုးရိမ်ရတဲ့ဒေသတွေမှာမလိုအပ်ရင်အပြင်မသွားရဖို့ပါဝင်သွားလာလှုပ်ရှားမှုတွေကိုမကြာသေးရင်တော့ပဲပြန်လည်ကန့်သတ်ထားပါရယ်
တန်တဲ့မနက်ဖက်မြန်မာဝါသားအစီအစဉ်ဒီကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938တုံညလိုင်းဒိုမီတာ40 kHz 948တုံညလိုင်းဒိုမီတာ48 kHz 615တုံညနဲ့လိုင်းနာမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဆီးရီးယားနိုင်ငံမြောက်ပိုင်းဒေသမှာတူရကီကနေလူသားချင်းစာနာမှုဆိုင်ရာအကူအညီတွေနောက်ထပ်တစ်နှစ်ထပ်ပြီးဆက်ပေးရတဲ့ပတ်သက်ပြီးအငင်းပွားပွဲဖြစ်လာနိုင်တဲ့ညှိနှိုင်းမှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကစတင်ပါတယ်။ကုလသမဂ္ဂဆိုင်ရာနော်ဝေးသံမတ်ကြီးမိုနာဂျူးကတော့တန်ဟာတန်းနဲ့ချီတဲ့ဆီးရီးယားနိုင်ငံသားတွေရဲ့တည်ရေးရှင်ရဲ့ကိစ္စရတစ်ခုဖြစ်ကြောင်းတကပိတ်ဆွေးနွေးပွဲမတိုင်ခင်ပြောပါတယ်။တကယ်လို့လုံခြုံရေးကောင်စီမှရုရှားနဲ့တရုတ်ကဗီဒီယိုအာဏာသုံးပယ်ချခြင်းရတော့အစိုးရထိန်းချုပ်မှုမရှိတဲ့ဆီးရီးယားမြောက်ပိုင်းနေပြည်သူ 3.4 လောက်အတွက်ပြည်ပကအကူအညီပေးနေမှုတွေဟာဇူလိုင်လ10ရက်နေ့မှာအဆုံးသတ်သွားတော့မှာဖြစ်ပါတယ်။ဒါဆိုရင်အဲ့ဒီဒေတာအတွက်ဆန္ဒရိက္ခာတောက်ရတန်ဆေးဝါးနဲ့ကိုဗစ်ကာဝယ်ဆေးတွေရဖို့အတွက်ပိုခက်ခဲသွားမှာဖြစ်ပါတယ်။ဒီလိုဖြစ်နိုင်တာကြောင့်ဒီလမ်းကြောင်းမပိတ်အောင်လုပ်ရမှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလန်ဒယ်သောမတ်စ်ဂရင်းဖီးလ်ကပြောပါတယ်။အခုပြဿနာကနေဆက်ကျော်ပြအကူအညီဆက်ပေးတဲ့လုပ်ငန်းတွေညှိနှိုင်းမှုတွေပိုလာရှင်းနေတယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်သံတမန်ကြီးကပြောပါတယ်။ရုရှားတရုတ်နဲ့ဆီးရီးယားအာဏာရှင်အဆက်အစိုးရတို့ဟာဆီးရီးယားမြောက်ပိုင်းဒေသအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီအလုံးကိုအဆက်အစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိစေချင်တာဖြစ်ပေမဲ့အဲ့ဒီဒေသမှာအကူအညီပေးနေတဲ့ကုလသမဂ္ဂနဲ့အကူအညီကယ်ဆယ်ရေးအဖွဲ့တွေကတော့အဆင်မပြေနိုင်ဘူးလို့ပြောပါတယ်။ဒီဒေသအတွက်လူသားချင်းစာနာမှုအကူအညီပေးဖို့တူရကီကလမ်းကြောင်း တူရကီကလမ်းကြောင်း2ကြောင်းအီရန်နဲ့ဂျော်ဒန်ကတလန်းစီစုစုပေါင်း၄ဆကျော်ပြတ်လမ်း၄ကြောင်းကိုလုံခြုံရေးကောင်စီကဖွင့်ပြခဲ့တာဖြစ်ပေမဲ့ပြီးခဲ့တဲ့2နှစ်တွင်ရုရှားနဲ့တရုတ်တို့ကအားလုံးပိတ်ပစ်ခဲ့ပြီးတော့တူရကီတောင်ပိုင်းကတလန်းကိုသာဖွင့်ပေးခဲ့တာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်တွေပြန်လည်ရုပ်သိမ်းနေချိန်မှာကြာသေးငါဆက်လို့တာလီဘန်တွေထိန်းချုပ်လိုက်တဲ့နယ်မြေတွေကိုပြန်လည်ရရှိရင်ဆိုင်နေရတဲ့ခက်ခဲတွေကိုအစိုးရကကျော်လွှမ်းနိုင်မှုကြိုးပမ်းနေတဲ့အကြောင်းအာဖဂန်မျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ကပြောဆိုလိုက်ပါရယ်မကြာခင်ကတာလီဘန်ရဲ့တက်ခတ်မှုတွေကြောင့်အင်းနီဂျင်တက်ဂျီကစ္စတန်ကိုဖျက်ဆီးသွားတဲ့တပ်ဖွဲ့ဝင်တချို့ပြန်ရောက်လာပြီးဖြစ်တဲ့အကြောင်းလဲအာဖဂန်မျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဟမ်ဒူလာမိုဟစ်ကပြောဆိုလိုက်တာပါ
2,300 of those forces have come back and joined the ADSF. Some of them that have vacated districts have come to the
တပ်ဖွဲ့ဝင်2,300ပြန်ရောက်လာပြီးအာဖဂန်စစ်အတန်းနဲ့ပူးပေါင်းခဲ့တယ်လို့တချို့ခရိုင်တွေကနေထွက်ခွာလာတဲ့တပ်ဖွဲ့ဝင်တွေကလည်းပြည်내မျိုးတော်တွေကကာကွယ်ရေးတပ်တွေနဲ့ပူးပေါင်းလာတယ်လည်းရှိပါတယ်လို့ကမ္ဘုမျိုးတော်ကအင်ကာနေသတင်းစာရှင်းလင်းပွဲအတွင်းအာဖဂန်မျိုးသားလူမျိုးရေးအချက်အလက်ပုဂ္ဂိုလ်ကပြောဆိုလိုက်ကြပါနှစ်ပေါင်း20နီးပါးအာဖဂန်စစ်ပွဲမှာပါဝင်နေရဖို့အဆုံးသတ်ပြီးအမေရိကန်တပ်တွေအားလုံးစက်တင်ဘာ17ရက်နောက်ဆုံးထားပြန်ရောက်သိမ်းမှုအမေရိကန်သမ္မတဂျိုးဘိုင်ဒင်ညွှန်ကြားထားတာဖြစ်ပြီးမဟာမိတ်မြောက်တန်လေးစာချုပ်ဖွဲ့နေတို့တက်တယ်လေပြန်လည်ရုပ်သိမ်းနေတာဖြစ်ပါတယ
်အပူပိုင်းမုန်တိုင်းအတွင်ပြောင်းသွားတဲ့မုန်တိုင်းအယ်ဆာဟာကျူးဘားနဲ့အမေရိကန်အရှေ့တောင်ပိုင်းဖလော်ရီဒါကီးစ်ဘက်မှာမိုးတီးထန်စွာရွာသွန်းစေခဲ့တဲ့နောက်ဗုဒ္ဓဖူးနေမှာတော့ဖလော်ရီဒါပြည်နယ်အနောက်ဖက်ကန်ယိုရန်ကိုရောက်လာတော့မှာဖြစ်ပါတယ်မုန်တိုင်းအယ်ဆာဟာဖလော်ရီဒါပင်လယ်ကွေ့ကန်ယိုရန်ဒေသမြောက်ပိုင်းကိုဗုဒ္ဓဖူးနေမနက်ပိုင်းလောက်မှာဝင်ရောက်မယ်လို့အမေရိကန်မျိုးသားဟာရီကိန်းစင်တာကခန့်မှန်းထားပါတယ်။မိုင်180ရှိတဲ့ပင်လယ်ကွေ့ကန်ယိုရန်ဒေသတချို့မှာအင်ကာနဲ့မနက်ပိုင်းတည်းကမုန်တိုင်းဆောင်တိသတိပေးချက်တွေထုတ်ပြန်ထားပါတယ်
။တိုင်းနိုင်ငံမှာအမေရိကန်ဒေါ်လာ29ဆန်းလောက်တန်ဖိုးရှိတဲ့ဘင်းပြူ315ကီလိုဂရမ်ကိုဖမ်းဆီးမိတဲ့အတွက်ဒီနှစ်ထဲမှာအများဆုံးဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်။ဒီနှစ်ထဲစုစုပေါင်းဖမ်းဆီးရမိတဲ့ဘင်းပြူစုစုပေါင်း2တန်ရှိနေဖြစ်တဲ့အကြောင်းလဲထိုင်းကောက်ခွန်အရာရှိတွေကအင်ကာနေကပြောဆိုလိုက်တာပါအခုနောက်ဆုံးဖမ်းမိရဲ့မူရစေဝါးတွေဘယ်လန်းကျောင်းကဝင်ရောက်လာတယ်ဆိုတာကိုတော့တာဝန်ရှိသူတွေကတိတိကျကျပြောဆိုမသွားပါဘူ
းထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ဆီယနာအသိမ်းပြည့်တဲ့နောက်လူခွင့်ရဲ့အခြေအနေဘက်ပေါင်းဆောင်ကဆုတ်ယုတ်လာနေတဲ့မြန်မာပြည်နာကိုဖြည့်ရှင်းနိုင်ရည်အတွက်တက်ဆိုင်သူအလုံးနိုင်ငံတော်အဆင့်ဆွေးနွေးအပြည့်ရှာကြဖို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကတတိပေးထားပါတယ်ရှင
် In recent months the situation in Myanmar has evolved from a political crisis to a multidimensional human rights catastrophe
လက်တလောလာပိုင်းတွေကမြန်မာနိုင်ငံရဲ့နိုင်ငံရေးပဋိပက္ခကလူခွင့်ရေးဆိုင်ရာဘက်ပေါင်းဆောင်ကထိကျလာတဲ့ကြက်ပီးကြီးဖြစ်လာခဲ့ပါပြီနိုင်ငံတော်ရင်ဆိုင်နေရတဲ့အတ္တိဒုက္ခတွေနဲ့အကျန်းဖက်မှုတွေကြောင့်ရေရှည်တိရက်နဲ့ဖွံ့ဖြိုးရေးနှုံနှံချက်ကိုပျက်စီးစေပြီးကြာရှုံးနိုင်ငံဖြစ်ဖို့ဒါမှမဟုတ်လေကြည်ရင်းစစ်ပိုးပြီးကျေပြန့်လာဖို့အတွက်အလားအလာများနေပါတယ်မြန်မာစစ်တပ်အာဏာသိမ်းလိုက်တာနဲ့အတူပဲအရသာလူလူအပေါ်တိုက်ခိုက်မှုတွေဟာလေပိုပြီးကြဲကြဲပြန့်ပြန့်စနစ်တကျတိုက်ခိုက်မှုအဖြစ်ကိုနည်းနည်းဆန်းဆန်းပြောင်းလဲလာပါတယ
်ဆွစ်ဇာလန်နိုင်ငံဂျီနီဗာကုလသမဂ္ဂဌာနချုပ်မှာအင်ကာနေကကျင်းပတဲ့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ရဲ့48ကြိမ်မြောက်ပုံမှန်စီဝေတွင်မြန်မာရေးဆွေးနွေးပွဲမှာကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှဲပယ်ရှလီကမြန်မာအခြေအနေကိုဖတ်ကြားတင်သွင်းတာပါဆီယနာတိမ့်ပြီးနောက်ပိုင်းစစ်ကောင်းဆောင်ပိုင်းကလူထုအပေါ်ဖိနှိပ်ဖြိုးခွင်းနေပေမဲ့လို့လေမြန်မာနိုင်ငံကိုအောင်အောင်မြင်မြင်မထိန်ချုပ်နိုင်တယ်လို့သူတို့ကြိုးစားနေတယ်လို့နိုင်ငံတကာရဲ့အသိအမှတ်ပြုမှုလည်းမရဘူးလို့လူခွင့်ရေးမဟာမင်းကြီးကပြောပါတယ်လက်နက်ကြီးတွေတုံးတာအပါအဝင်အသက်ဆုံးရှုံးဒဏ်ရာရစီလောက်တဲ့အချိန်အင်အားသုံးနှိမ်နင်းနေတဲ့ကြားကပဲနိုင်ငံတော်မှလူထုကငြိမ်းချမ်းစွာဆက်လက်ဆန္ဒပြနေတဲ့အကြောင်းအလုံးမစင်းရေးအာဏာဖီဆန်မှုလှုပ်ရှားမှုကြောင့်စစ်တပ်ကအများစုထိန်းချုပ်ထားတဲ့အစိုးရရန်တရားမလဲပတ်နိုင်ဖြစ်နေတယ်လို့လည်းမဟာမင်းကြီးကထပ်လောင်းပြောပါတယ်စစ်တပ်အနေနဲ့အကြမ်းဖက်တာတွေရပ်ဖို့အမေရိကန်ပြည်ထောင်စုကလည်းတောင်းဆိုပါတယ်ဂျီနီဗာကုလသမဂ္ဂဆိုင်ရာအမေရိကန်တယုံကတာဝန်ရှိသူတူဖြစ်တဲ့မီယန်ရှန်နန်ဒရန်က
The military regime's continued brutal violence against the people of Myanmar must immediately cease.
ဆူဆူဘက်ကမလူလူပေါ်ရေးရဲဆက်ဆက်လက်ကြမ်းဖက်နေတာကိုချက်ချင်းရပြီးတာဝန်ရှိသူတွေကိုရေးယူပါမယ်။ COVID-19 ကပ်ဆေးရောဂါပါဝင်လက်ရှိရင်ဆိုင်နေရတဲ့ချင်းချောက်မှုတွေနဲ့ပတ်သက်ပြီးမြန်မာလူထုသိရှိဖို့လိုအပ်နေတဲ့အခုလိုကာလမျိုးမှာ မြန်မာစစ်အုပ်စုကသတင်းသမားတွေနဲ့သတင်းရယူမှုကိုတားမြစ်ကန့်သတ်ရေးပြစ်မှတ်ထားလုပ်နေတာကလည်းတကယ့်ပြဿနာကြီးဖြစ်နေပါတယ
်။ဒါ့အပြင်မြန်မာနိုင်ငံတွင်လူ့အခွင့်အရေးစိုးရိမ်ချဆင်းမှုကိုဖြေရှင်းဆောင်ရွက်နိုင်ရင်းနဲ့သတင်းချက်လက်ပို့ပြီးတော့ရရှိစေရေးဘလို့အရေးယူဆောင်ရွက်နိုင်မလဲဆိုတာကိုလည်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီဆွေးနွေးပွဲမှာအမေရိကန်ကိုယ်စားလှယ်ကမေးမြန်းခဲ့ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကမြမအကြက်တဲပြည်လည်းရေးနိုင်ငံအဆင့်ဆွေးနွေးကြရမယ်လို့အစည်းအဝေးမှာဖတ်ကြားတင်သွင်းပါတယ
် There must be a national dialogue with all stakeholders including the military regime the national unity government
sister အမျိုးသားညီညွတ်ရေးအစိုးရ NUG စံတန်းလက်နက်ကင်အဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေနောက် CDM အာဏာပိဆိုင်ဆိုရှယ်မှုအလုဒမအဖွဲ့ဆန်ငါပြကော်မတီတို့လိုမျိုးဆန့်ကျင်ထောက်ရှားမှုတွေအပါအဝင်သက်ဆိုင်သူအားလုံးနဲ့တနိုင်ငံလုံးအဆင့်ဆွေးနွေးပွဲလုပ်ရပါမယ်။အပြည့်အဝတာဝန်ယူမှုတာဝန်ခံမှုဆိုတာကိုလည်းနိုင်ငံရေးလုပ်ငန်းဆင်မှာခြံထားလို့မရနိုင်ပါဘူး။အပြည့်ရှိသူတွေကိုပြစ်ဒဏ်ကနေဆက်လက်ကင်းလွတ်ခွင့်ပြုတာဟာအနာဂတ်ဒီမိုကရေစီအမျိုးသားပြန်လည်ညီညွတ်ရေးဖွံ့ဖြိုးရေးဒါမှမဟုတ်လေတည်ငြိမ်အေးချမ်းရေးကိုဥတည်ပြီးဆောင်ရွက်မှုတွေမှာအဟံအတားသာဖြစ်စေပါれအနာဂတ်မှာထွက်ပေါ်လာမယ့်မြန်မာဒီမိုကရေစီအစိုးရအနေနဲ့စစ်တပ်ကိုအယက်သားထိန်းချုပ်မှုအောက်မှာထားနိုင်တဲ့အခွင့်အာဏာမျိုးရှိရမှာဖြစ်ပါれ
ဒါအပြင်ကြက်ဖက်မှုအလုံးရက်တက်ပြီးတွေးဆောင်ဆွေးနွေးရေးတိုက်တွန်းထားတဲ့အရှိတောင်အရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာရေးဘုံသဘောတူညီချက်ကိုအကောင့်ထဲဖော်ရေးကိုလည်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးအပါအဝင်ဆွေးနွေးတဲ့နိုင်ငံအတော်များများကပြောဆိုခဲ့ကြပါれမဟာမင်းကြီးဘက်ရှလီကအခုလိုဆက်ပြီးပြောပါတယ
် ASEAN 5 point consensus is an important starting point
ASEAN ရဲ့ဘုံသဘောတူညီချက်၅ချက်ဟာဆိုရင်ဒီအခြေအနေကနေရှေ့ဆက်နိုင်ဖို့အတွက်အရေးကြီးတဲ့စမှတ်ဖြစ်ပါတယ်နိုင်ငံတွင်းမှာအခုတည်းလူခွင့်ရေးအခြေအနေဆက်ပြီးဆိုးဝါးမလာခင်ဒီလုပ်ငန်းစဉ်ကိုမြန်မြန်အကောင့်ထဲပို့နိုင်ဖို့အတွက်လုပ်ရပါမယ်ဒီကိစ္စကိုလုံခြုံရေးကောင်စီဘက်ကလည်းအားပေးထောက်ခံတင်ပါတယ်မြန်မာနိုင်ငံတွင်းကိုလက်နက်တွေမရောက်ရေးတားဆီးပိတ်ပင်ဖို့အတွက်အထွေထွေညီလာခံရဲ့တောင်းဆိုချက်ကိုအဖွဲ့ဝင်နိုင်ငံအားလုံးကချက်ချင်းကြံ့တောင်းဆောင်ရွက်ကြဖို့လဲတိုက်တွန်းပါတယ
်လက်နက်ကိုင်အဖွဲ့အားလုံးအနေနဲ့လူ့အခွင့်အရေးကိုလေးစားကာကွယ်ဖို့အရက်သားတွေနောက်ဆေးရုံဆေးကန်းတွေကျောင်းတွေလိုအရက်ဖက်ဆိုင်ရာအဆောက်အုံတွေကိုမထိခိုက်စေရေးအတွက်လိုက်နာဆောင်ရွက်ရမယ်လို့လဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောဆိုခဲ့ပါတယ်ရှင်ဒီရီမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေမနဲ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်။ COVID-19 ကူးစက်ဖြစ်ပွားသူများလာတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းမလုံလောက်တဲ့အခက်အခဲရှိတာကြောင့်ကုသရေးပိုင်းအားနည်းတာတွေနဲ့ပိုးတွေလူနာတွေကိုလက်ခံကုသဖို့ခက်ခဲနေတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ပိုးတွေလူနာတချို့နေမှာပဲကိုအစီအစဉ်နဲ့ကိုကုသနေရတယ်လို့အောက်ဆီဂျင်ရဖို့အခက်အခဲလေးဖြစ်နေပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုကိုအောင်လွင်ဦးပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ3,602ဦးရှိပြီးသေဆုံးသူ52ဦးရှိတဲ့အကြောင်းကျန်းမာရေးနဲ့အားကစားဦးညီဌာနရဲ့ဇူလိုင်လ6ရက်နေ့ည7:00ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီစီးရင်ရကိုဗစ်တတိယလိုင်းမှာအများဆုံးရေထွက်ဖြစ်တဲ့အကြောင်းလဲကျန်းမာရေးဝန်ကြီးဌာနကပြောပါရတယ်။ကိုဗစ်ရောဂါကူးစက်သူများလာတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းမလုံလောက်တဲ့အခက်အခဲတွေရှိနေတာကြောင့်ကုသရေးပိုင်းမှာအားနည်းတာတွေပို့တွေ့လူနာတွေကိုလက်ခံကူဆဖို့အခက်အခဲတွေရှိနေတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောဝင်ရပုဂ္ဂိုလ်ဒေါက်တာသန်းနိုင်စိုးက VOE ကိုပြောပါရတယ်
။ဒီစိတ်ရုံတွေနဲ့ပတ်သက်တဲ့စစ်တဲ့ပေါ့နော်ဒီဟာတွေကဒီတစ်စီးပစ္စည်းတွေငွေကြေးရင်းအားတွေပေါ့နော်အဲ့ရောဝိညာဏနေနဲ့တော်ပြည့်စုံတယ်ပေါ့နော်ဟို second wave ရပစ္စည်းတွေရောတော်တော်ကျန်နေသေးတယ်ပေါ့နော်ဝယ်ထားတဲ့ဟာနောက်ထပ်ရမယ့်ဟာရောအဓိကကျွန်တော်ဒီ HR ဘိုင်းမှာ challenge ရှိအောင်ပေါ့နော်အဲ့ဒီ HR ဘိုင်းကကျွန်တော်ဘယ်လိုပြည့်စုံအောင်လုပ်မယ်ပေါ့နော်ဒါလည်းကသက်ဆိုင်ရာပေါမောက္ခကြီးဒီဆရာဝန်ကြီးပေါ့နော်ဘယ်လိုပြန်ဖြေရုံနာရှိတယ်အသက်ကလည်းဟွာပေါ့နော်ဒီစေတနာဝန်ထမ်းတွေပေါ့နော်အဲ့ပြည့်ရခါကျရင်ကလူဝေးဆွဲစီးတွေပေါ့အဲ့နဲ့ပူပေါင်းဆောင်ရွက်ပြီးတော့ခုနသေယူပူဆောင်ရဲ့အစကွာရင်းစင်တာအစပေါ့နော်။ဒါတွေကိုသူတို့ပြန်လည်ချိုးပန်းပြီးဆောင်ရွက်ကြတာကိုကြည့်ပါတော့။ဒီခုနောက်ပိုင်းပေါ့ဒီတနနာအတွင်းမှာအဲကိုဗစ်တက်ဆိုပြီးတော့ပြန်ဝင်လာတဲ့အမိုင်ဝင်တယ်လို့ရှိရပါတော့။အဲ့တော့ဘာပြောဒီဟာလေးတွေချုပ်ကြည့်ရရင်တော့ကျွန်တော်ကတော့ဟို overall နေနေတော့ဒါချုပ်တက်မှုတွေ့ရတယ်
။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံရေးအကြက်တဲတွေပေါ်ပေါက်နေချိန်မှာပဲကာယောဂါကူးစက်မှုတွေနဲ့လည်းကြုံနေရတာပါ။ဆေးအာဏာသိမ်းလိုက်ပြီးရင်ကဆက်လို့ကျမ်းမဖက်ဖက်အာနာပီဆိုင်ရေးလောက်ကြတဲ့ဆရာဝန်တွေတူနာပြုတ်ရင်းနဲ့စေနာဝန်ထမ်းတွေကို မြန်မာစစ်ကောင်စီကဖမ်းဆီးထောင်ချတာအင်အားသုံးဖမ်းဆီးရရင်လည်းတမရကိုအချင်းချင်းဖြစ်စေမှုပုံမှန်900ငန်းနဲ့အရေးယူရန်ထုတ်ဖမ်းဆီးရတဲ့ကြောင့်အခုလိုကပ်ဘေးကျုံရတဲ့အချိန်မှာကျမ်းမာရေးဝန်ထမ်းအင်အားနဲ့စစ်နောက်ဝန်ထမ်းမနုလောက်တဲ့ပြဿနာတွေနဲ့လည်းနောက်ဆက်တွဲကြုံနေရတာဖြစ်ပါတယ်။အရှိအချိန်မှာကိုဗစ်လူနာတွေကိုတည်ထောင်ထားကုသပေးဖို့ကြိုတင်ပြင်ဆင်ထားတဲ့နေရာတွေမနုလောက်လို့နေရာသစ်ထပ်ဆောင်နေရတာရှိနေသလိုကုသရေးအပိုင်းမှာလည်းနိုင်ငံနဲ့ဆေးရုံဆေးခန်းတွေမနိုင်မနှင်းအခြေအနေတွေရင်ဆိုင်နေရတဲ့အတွက်လူနာလက်ခံဖို့ကဲကဲရှိနေတယ်လို့လေဒေါက်တာတန်းနိုင်စိုးကပြောပါတယ
်။အခုကတော့ခုနပြောတဲ့ဒီအခြေအနေမျိုးမျိုးရအောင်ပေါ့နော်။အဓိကတော့ကျွန်တော်တို့ကဒီ HR ပေါ့ HR ဖြစ်ရတဲ့အခါကျတော့ဆေးရုံတွေကဒီလက်ဟာလက်ခံနိုင်ဖို့ပြသပေးဖို့ကဲကဲတာပေါ့နော်။ကဲကဲတဲ့အခါကျတော့ကျွန်တော်တို့ကချုပ်လို့ဟာရီကိုစိတ်မကောင်းတာနဲ့ပေါ့နော်။ခုနပြသပေးမဲ့နေရာမှာ 3S လုပ်တယ်လို့ပြောတာပေါ့။အဲတကယ်ဟိုလိုအပ်တဲ့ဒီ oxygen ချူရမယ်ဒီ ICU charges ချူရမယ်ဒီအဲ့ဒါကိုပဲသူကအိမ်မှာတင်ထားပြီးတော့စစ်မဲ့ကြီးအိမ်မှာခဏဆောင်ပေါ့နော်ဒီကကလေးတို့တောင်လည်းချန်ခေါ်ပေးမယ်ပေါ့ basic ကိုတော့နိုင်တဲ့မှာရေးပါတယ်သိကြရတယ်ပေါ့နော်ငါကုမသုံးနေနေရှိရဲခဏတီးတဲ့အခန်းလေးရှိရဲပေါ့နော်ဒီမကောင်းကြီးရှူပြအောက်ဆီဂျင်လေးရှိရဲ transport ရတဲ့ဆေးဥစဉ်ပြည့်နိုင်တယ်ပေါ့နော်ဒီဒီသားစုရဲ့မှာလည်းအသေးရကြီးရဲ့လူရှိဘူးအဲဒီလူတွေဆိုတော့ home quarantine ဆိုပေါ့ပြီးတော့ကျွန်တော်တို့ပေးနေတဲ့အတိုင်းလို့ရှိရဲပေါ့ဒါပေမဲ့ခဏလို့စောင့်နေရချိန်မှာနေရာချိန်မှာတော့ကိုယ်ကိုယ်လေးတွေထားပြီးတော့ကာကွယ်နေတာပေါ့အဓိကတော့စက်တိုက်စက်တိုက်မကူရောဘူးလို့
ကိုဗစ်ရေးပေါ်လူနာတွေအတွက်အောက်ဆီဂျင်မှုမလုံလောက်တဲ့အခြေအနေတွေကြုံနေရသလိုအနှံ့ပြောက်သူအများပြားကိုလည်းဓာတ်ခွဲစစ်ဆေးနိုင်တာမျိုးရင်မရှိပဲအများစုကလည်းနေနေမှာပဲအတက်နိုင်ဆုံးတိကျခွဲနေထိုင်နေရသလိုဆရာဝန်တွေညွှန်ကြားသလိုစေတောက်တာနေထိုင်စားတောက်တာတွေလည်းလုပ်နေကြရပါတယ်ဆေးရုံမတွား
ဆေးရုံမတွားဆိုတာအဓိကတုံ့ပြန်လိုက်တယ်ဆေးရုံတွေကပေါ့အစိုးရဆေးရုံဆိုလို့ရှိရင်လည်းမလွယ်ဘူးပေါ့နော်အများကြီးဖြစ်နေတယ်ပေါ့ဒီဆေးရုံကပါရမခံတဲ့သူကဆေးရုံဆိုလို့ရှိရင်ဘာမှလုပ်ပေးတဲ့ပုံစံမျိုးမရှိအထူးကဆေးရုံတွေကကြာတယ်ကနေတော့မရှိလို့လက်မခံတာမျိုးရှိတဲ့အခါကျတော့အရင်ကအဘိဓုဒါကလည်းနှလုံးကိုကျွေးလို့ရှိတယ်အသက်ကလည်း60ကျော်ဒီပဲကိုယ်ရင်ပါပဲပုံနေပြီးတော့အဟာရပြည့်တဲ့အစာတောက်ပြီးသူကျွေးနေတယ်ဒီမှာအစီအဝင်အတိတ်ရောက်ကိုတကယ်ဆန်းပြတိုင်းနေလိုက်တဲ့ခါကျတော့ဟာဒီပါဒီပါဒီတိုက်ပါဆိုပြီးသူကဆန်းပြဆက်ပြီးတော့အဲ့ဒီတိုက်ထားတယ်ပေါ့နော်အခုအဲ့ဒီကကိုဒီကွာနေတယ်အဲ့လိုဆရာမကြားတဲ့စီးပေါ်နေတယ်တိုက်ပြီးတော့အဒီလိုတရိန်မှာစောက်သွားတယ်ပေါ့ဘယ်မှာအောင်လဲအဖြစ်မှာပေါ့
ကိုဗစ်ကူးစက်ခံရသူအမျိုးသမီးတူပြောသွားတာပါသူကတော့သူ့မျိုးသားစီကနေတဆင့်ကိုဗစ်ပိုးကူးစက်ခံရတာဖြစ်ပြီးအမျိုးသားကတော့ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကပဲလူငယ်ချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာသူဖြစ်ပါတယ်သူနဲ့တူမိသားစုဝင်6ယောက်စလုံးကိုဗစ်ရောဂါကူးစက်ခံခဲ့ရတာဖြစ်ပါတယ်ကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အမျှနိုင်ငံနေရာတချို့မှာလည်းတွာလာကန့်သတ်မှုတွေကိုကျန်းမာရေးဝန်ကြီးဌာနကတုံ့ပြန်ကန့်သတ်နေပါတယ်ယောဂါကာကွယ်ရေးအတွက်ပဇက်နဲ့နှာခေါင်းဆေးတွေကိုစိတ်ကြကူးစင်ကြဖို့လည်းကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ခင်ဗျာ
ကိုအောင်လင်းဦးပါရှင်ကလေးမျိုးကကိုဗစ် -19 အခြေအနေကိုဆက်ပြီးတင်ပြပေးပါမယ်။ကိုဗစ်ရောဂါကူးစက်မှုအဆိုးဆုံးဒေသတစ်ခုဖြစ်တဲ့စကိုင်းတိုင်းကလေးမျိုးမှာတည်ဆုံးသူအရေအတွက်များလာနေကြောင်းကိုဗစ်လူနာတွေကိုပရဟိတကူညီနေသူတွေကပြောပါတယ်။ကျန်းမာရေးဝန်ထမ်းမလုံလောက်မှုအောက်ဆီဂျင်မလုံလောက်တာကြောင့်တည်ဆုံးနေကြရတာလို့သူတို့ကပြောပါတယ်။အောက်ဆီဂျင်အလုံလောက်မရှိတဲ့အတွက်အခြေအနေပိုဆိုးမှာကိုလည်းဒေသခံတွေကစိုးရိမ်ပါတယ်။ရန်ကုန်ကလာတဲ့တရင်ကိုကိုရဲမွန်ပြောပြမှာပါရှင်။
ဇွန်လလေကစလို့ကူးစက်မှုနဲ့တိတ်ဆုံးမှုတွေမြင့်တက်လာနေတဲ့ကလေးမျိုးမှာဇွန်လနဲ့တရနေ့ကစပြီးတိတ်ဆုံးသူ10ခန်းနေပင်ရှိနေတယ်လို့ကိုဗစ်လူနာတွေကိုမြေပြင်မှာကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။အခုလိုကိုဗစ်ရောဂါကူးစက်သူများလာတာနဲ့တိတ်ဆုံးသူများလာတာဟာကျန်းမာရေးဝန်ထမ်းမလုံလောက်တာတွေအပြင်ရောဂါဖြစ်သူတွေရောဂါပိုးပြီးပြင်းထန်နေကြတာကြောင့်လို့ပရဟိတကူညီသူကပြောပါတယ
်။ဝုန်းကလေးနဲ့သူပွင့်ဆက်သွားတဲ့ပုံစံမျိုးပေါ့လူတွေမှာတော်တော်များများမှာကူးစက်နေပြီဆိုတဲ့ဟာကရုပ်တရည်ကြီးပွင့်ဆက်သွားသလိုဖြစ်သွားတာဆိုတော့အဲ့ဖြစ်သွားတဲ့ဟာတွေကလည်းပါလဲဆိုရင်ကျွန်တော်တို့အိမ်ဒီမှာနေပြီးမှမိသားစုတွေအားလုံးခုကူးပြီးလို့ရှိရင်အဲ့မိသားစုတွေမှာအသက်ကြီးတဲ့လူတွေအဲ့လိုမခံနိုင်တဲ့လူတွေပေါ့နော်ကျန်တဲ့လူတွေတော့ကျန်ပေါ့အဲ့လိုဇာတ်လမ်းတွေဟိုဖြစ်တာပေါ့နော်တကယ်တော့ကျွန်တော်တို့ကဒီမှာအဓိကပြဿနာပါဆိုတော့ဆရာဝန်ဆရာမမလောက်ငါတဲ့ပြဿနာဆရာဝန်ဆရာမတွေစီတင်ရဝင်နေတယ်ဝင်နေကြတော့ဆေးဦးကြီးမှလည်းဆရာဝန်ဆရာမမလောက်ငါဘူးမလောက်ငါတော့ကျွန်တော်တို့ကဖိတ်ချုပ်မှုတိုင်းပါလဲသွားပြီးတော့မနိုင်မနှင်းဖြစ်တာပေါ့ဗျာဆရာဝန်ဆရာမမရှိတဲ့အတွက်အဲ့လိုဟာလေးပေါ့နောက်တစ်ခါဒီကောင်ကလည်းအရင်ကြုံနေကြကိုဗစ်နဲ့မတူဘူးဒီကောင်ကပေါ်တိပတ်ဆာနေလဲလို့ရှိရင်သေပုံနှမ်းများတယ်ဒီကောင်ကအဲ့လိုဖြစ်တာသူကဒီကောင်ရဲ့ပုံစံကအဲ့လိုလေးပါဗျာအဲ့ကြောင့်မလို့လေဒီမှာအဲဟိုဘက်ရက်ဒီမှာဆိုရင်တည်ဆုံးတဲ့လူကတရက်ကို20လောက်ပြီးဆုံးနေတာမျိုးတွေသွားပြီးတွေ့ရတာဆိုတာသူကအဲ့လူတွေကတော့ကိုယ့်မှာကိုယ်ချိန်ပြီးကူးတဲ့လူတွေတော်များဖြစ်တာပါဗျာဟုတ်
ကျမ်းမာရေးဝန်ကြီးဌာနရဲ့နေစဉ်ထုတ်ပြန်ချက်တွေမှာအတီးပြုတ်လူနာတေဆုံးစင်းကအဲ့ဒါလောက်မများပါဘူး။ဒါပေမဲ့ကလေးမျိုးကကိုဗစ်ကပ်ရောဂါလူနာတွေကိုကူညီပေးနေသူတွေကတော့ နေစဉ်တည်ဆုံနေသူ20လောက်မှာကိုဗစ်ကပ်ရောဂါရှိမရှိတက်ခွဲအတည်ပြုနိုင်သူနည်းပေမဲ့တည်ဆုံသူတွေဟာကိုဗစ်ကပ်ရောဂါလက္ခဏာတွေအထူးသဖြင့်အသက်ရှူချက်ပြီးတည်ဆုံနေကြတယ်လို့ပြောပါတယ်။ဒေသကွန်ရီပြောပြချက်အရဇွန်လ20ရက်နောက်ပိုင်းမှာတရက်ကိုတည်ဆုံသူ10ယောက်အထက်ရှိပြီးဇူလိုင်လ10ရက်ကနေ9ရက်နေ့အထိတရက်ကိုအယောက်20ကျော်တယ်လို့ပြောကြပါတယ်။ကျန်းမာရေးဝန်ကြီးဌာနကကျန်းမာရေးဝန်ထမ်းတချို့ကိုဆေးလုခဲ့ပေမဲ့ဝန်ထမ်းတချို့လည်းကိုဗစ်ကပ်ရောဂါကူးစက်နေကြပါတယ်။ကလေးမျိုးဆေးရုံအုပ်ကြီးကိုတိုင်ကိုဗစ်ကပ်ရောဂါကူးစက်နေတယ်လို့ဒေသခံတွေကပြောပါတယ်။ကိုဗစ်ကူးစက်ရေးစင်တာဖွင့်လှစ်ထားပေမဲ့ကူးစက်သူတွေများလာတဲ့အပြင်ကျန်းမာရေးဆောင်ရှောက်မှုအားနည်းတဲ့အတွက်တော်တော်များများကနေအိမ်မှာပဲလက်လှမ်းမိတယ်လို့ကုသနေကြရပါတယ်။အခုလိုအခြေအနေဆိုးနေတဲ့ကလေးမျိုးမှာအောက်ဆီဂျင်အိုးမလုံလောက်တဲ့ပြဿနာလည်းရင်ဆိုင်နေကြရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့အောက်ဆီဂျင်အိုးအခမဲ့ငှားရမ်းပေးနေတဲ့သူကအခုလိုပြောပါတယ်
။သူရဲ့ဆုံးမပုံလောက်ကတော့ဖြစ်နေတယ်လို့ပဲတတ်မှတ်ရတာပဲ။ဟောဘောတော့အောက်ဆီဂျင်ပြတ်တောက်မှုကတော့ဆိုးသွားတယ်ဗျ။အောက်ဆီဂျင်ကကျွန်တော်တို့အောက်ပိုင်းကနေကားကြည့်နေကြောက်တာလို့ဆိုရင်နေ့ရက်၃လောက်ဝေလိုက်ဝေလိုက်တယ်ဗောတော့ကိုယ်လည်းပြန်ပြတ်သွားကြမယ်ကြာတယ်မှခါတယ်မှလေအဲအချိန်မှာမတုံ့လောက်ပြီးတော့ဟိုမရှူရတာမလုံလောက်တာနဲ့သိဆုံးသွားတာကြီးရယ်အဲ့လိုမျိုးပဲအဲအောက်ဆီဂျင်ကတော့ကျွန်တော်ပြတ်မယ်ဟိုဘောနောကျွန်တော်တို့မှကမနေ့၄နိုင်ရနေညဟိုဘောနောညချင်းနိုင်ရနေမနေ့၄နိုင်ဖြတ်ခွမရဘူးလေဖြတ်ခွမရတဲ့အခါကျတချို့အောက်ဆီဂျင်ကအချိန်မီရှာတာအနည်းမနေ့လို့မဆုံးသွားတာတွေပါတယ်ရှိကြတယ်ဟုတ်ကဲ့အဓိကအောက်ဆီဂျင်ကြောင့်ဆုံးသွားတာများပါတယ်ကြည်ကိုဗစ်နဲ့အခုကိုဗစ်နဲ့ရတော့လေဟိုဗါနဲ့ပြောလို့မရအောင်ကွာချတယ်ကြဟိုအတိအပြောင်းလုံးအောက်ဆီဂျင်လိုအပ်မှုပေါ့နော်အဲ့ဒါရကတခြားပြီပဲဗျရှင်းနိုင်လို့ရှင်းလေဟိုအခုကတော့အောက်ဆီဂျင်ကိုတစ်မျိုးလုံးပြတ်တောက်သွားတယ်ပြတ်လို့ရှင်းလေ
အောက်ဆီဂျင်အိုးတွေရရှိဖို့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေကနေမှာယူနေပေမဲ့ဈေးနှုန်းမြင့်တက်သွားတာတွေအပြင်ပို့ဆောင်ချိန်မှာကြာမြင့်တာကြောင့်အခုလိုအခက်အခဲတွေနဲ့ကြုံနေကြရတာပါဒီအပိုင်းထဲမှာပဲကလေးမျိုးမှာအောက်ဆီဂျင်ပြန်ဖြည့်ပြီးတဲ့စက်ကိုမှားယူထားပြီးတက်ဆင်နေပြီမဲ့အဆင်သင့်မဖြစ်သေးတဲ့အချိန်မှာအခြေအနေပုံမှုဆိုးရွားလာမှာကိုစိုးရိမ်နေတယ်လို့ကလေးမျိုးဒေသခံတူကအခုလိုပြောပါတယ်
။အာစိုးရိမ်ညာကဒီအောက်ပိုင်းမှာပေါ့နော်အောက်ပိုင်းကဒီအောက်ဆီဂျင်ပိုးကြီးအမြန်မြန်ဝယ်လို့ရမယ်ပြီးတော့ဒီမှာအောက်ဆီဂျင်ချုပ်ရမယ်စက်ကလည်းနှလုံးနာဟုန်ရသူတို့ဝယ်ချရလေကလေးမျိုးအဲ့ဟိုမြို့ကျွန်းပြမှာတော့ဘောနောသူတို့ဝေချဲအဲ့ဒါလည်းအာတက်နေရောဘောနောတက်နေရောဆိုတော့အဲ့ဒီဟာကလည်းစောင့်ရတယ်ဆိုတော့တကယ်လို့အဲ့ဒါညံ့ညံ့မပြီးဘူးပြီးတော့အောက်ပိုင်းကနေလည်းအောက်ဆီဂျင်ကျွန်တော်တို့စက်ကိုမြဲမြဲမရနိုင်ဘူးမဝင်နိုင်ဘူးဆိုရင်ကတော့စက်ပြီးမှအဲ့ဒီမတိုင်ခင်တော့အခြေအနေကပူပူဆိုးလာနိုင်တယ်လို့ရှင်းနေရှင်းဟုတ
်ကိုဗစ်ရောဂါတတိယလှိုင်းဖြစ်နေချင်းကိုဗစ်အရေးပေါ်တုံ့ပြန်ရေးကော်မတီကတော့ယောဂထိန်းချုပ်ကန့်သတ်မှုတွေကိုလိုက်နာဖို့အကြေညာချက်ထုတ်ပြန်ထားပါတယ်။မြို့နယ်20ကိုလည်းမလိုအပ်ရင်အိမ်ပြင်မထွက်ရ stay at home တက်မှတ်ထားသလိုစားတောက်ဆိုင်တွေမှာစိုင်းထိုင်စားခွင့်မပြုတာမျိုးကန့်သတ်ချက်တွေထုတ်ထားပါတယ်။ယခုရက်ပိုင်းကိုဗစ်အတည်ပြုလူနာနေ့စဉ်ထောင်ချီကူးစက်နေရမှာဇူလိုင်6ရက်ညနေ9နာရီထုတ်ပြန်ချက်အရဓာတ်ခွဲနမူနာ11000နဲ့မှ24ခုကိုစစ်ဆေးခဲ့တဲ့အထက်ကမှအတည်ပြုလူနာ2969တွေ့ရှိထားပါတယ်။ကိုဗစ်ရောဂါမြန်မာနိုင်ငံမှာစတင်ကူးစက်တဲ့အချိန်ကစလို့စုစုပေါင်းကူးစက်ခံရသူ 36,800 ကျော်ရှိပြီးပိုးတွေ့တည်ဆုံလူနာ 3,461 ယောက်အထိရှိပါတယ်။ပြန်လည်နေကောင်းလာသူကတော့ 14,000 နီးပါးရှိတယ်လို့သိရပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ရုပ်တံရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မဆံမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်ဆံမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆံမျက်နှာတွေကနေလည်းနားချင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်နေနေရှင်တော့ soundcloud.com/voaburmese ဖြစ်ပါတယ်။ VOA American တန်ရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းပါရှင် VOA American တန်ရဲ့2021ခုနှစ်ဇူလိုင်လ9ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းတိုမီတာ24/50/51တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ကနီနဲ့တပရင်းဒေသခံတွေရဲ့လုံခြုံရေးအခြေအနေ၊အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူ
ကျွန်တော်ရှိပြေးလာပြီးတော့တနက်နေ့ထောက်တယ်။မင်းထွက်ခဲ့တာဆဲဆိုပြီးတော့မင်းထွက်ခဲ့တာဆိုပြီးတော့ဆွဲထုတ်တော့ကျွန်တော်တရင်နောက်ဖြစ်ကြောင်းကျွန်တော်သူတို့ပြောတယ်။ငါတရင်နောက်ပါတရင်ယူနေတာပါ။တရင်နောက်လဲ
အင်္ဂါနေ့ညချမ်းဆွေးနွေးကအစီအစဉ်မှာနားဆင်ကြရပါမယ်ရှင်။အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းကနီနဲ့တပရင်းမှာမကြာခင်ရပ်ပိုင်းကပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့လို့ဒေသခံတွေထွက်ပြေးတင်းရှောင်နေကြရပါတယ်။နေရာထိုင်ခင်းစားနပ်ရိက္ခာစေဝါအခက်အခဲလည်းကြုံနေကြရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုဒေါခင်မြို့သက်ပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းတပရင်မြို့နယ်ထဲမှာဒီရက်ပိုင်းတည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ကနီမြို့နယ်ဘက်မှာလည်းပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်စစ်တပ်ကလည်းအဲ့ဒီဒေသဘက်ကရွာတွေမှာနေမြေရှင်းလင်းရေးလုပ်နေတဲ့အတွက်ထောင်နဲ့ချီးပြီးထွက်ပြေးလာတဲ့ဒေသခံတွေရွာကိုမပြန်ရဲကြပဲဘေးလွတ်ရာမှာခိုလုံနေကြပါတယ်စကိုင်းတိုင်းကနီမြို့နယ်ထဲကတိမ်းရှောင်သူတချို့လည်းတောအုပ်တွေထဲမှာဖြစ်တယ်လို့ပုံခုံနေရတယ်လို့တချို့ကလည်းမိမိတို့နီးစပ်ရာရွာတွေဖုန်ကြီးကျောင်းတွေမှာခစ်တာခိုလုံနေကြရတာပါတောတောင်ထဲမှာတိမ်းရှောင်နေရသူတွေအတွက်သူတို့ပုံခုံတဲ့နေရာအထိသွားပြီးဘယ်သူမှအကူအညီတွေမပေးရလို့အကူအညီမရနိုင်ပဲဖြစ်နေကြပါတယ်စမ်းနရိတ်ခါနဲ့ဆေးဝါးတွေလိုအပ်တယ်လို့မိုးရင်းကာလဖြစ်နေတဲ့အတွက်မိုးကာတွေလည်းအ धिक လိုအပ်နေတယ်လို့ကနီမြို့နယ်တဲကဒေသခံတဦးကပြောပါတယ်
ဒီရေဆိုတာမိုးလေရွာနေမိုးလေရွာလို့ဆိုတော့ကျွန်တော်မိုးပါတို့လုံးလုံးလေးအဲ့ဒီမျိုးဖြစ်ဖြစ်အောင်ဒီလိုပါလေကျွန်တော်မခိုရတယ်ကဲအဲ့ဒီမျိုးတွေပေါ့အဲတခါအဝတ်စားမပါဘူးဇာပဲထွက်ပြေးရတာဒီအဲဘာမှကိုပြယ်လို့မရအောင်လက်လက်ချင်းနဲ့လိုက်ပြတော့ထွက်ပြေးရတယ်အဲ့ဒီမျိုးတွေဆိုရင်မိုးရွာလေအပြင်အောက်တွေမှာလည်းကုတ်ကပ်လို့မရတာတွေရှိတယ်ဆိုရင်အဲတော့လည်းဆိုရင်တော့သူတို့ဖြစ်ကလေးချက်ပေါ်စားတယ်ပေါ့နော်ဟိုလက်စားတဲ့ဟာလေးစားတယ်မပါရင်လည်းတတိုင်းလေးစားတယ်ပေါ့ကတော့ဒီဆန္ဒရေးချင်အောင်လို့မိုးကတော့တော်တယ်မှနေရတဲ့လူလုံးဝမလုံခြုံဘူးမှာအသက်အန္တရာယ်လည်းမလုံခြုံဘူးတော်တယ်မှသွားနေတဲ့အတွက်ပေါ့နော်ဒီနားလေးဒီကောင်ကစစ်စစ်ဆောင်ဆက်ဖွင့်ရတယ်ဆက်ဖွင့်လို့မရဘူးလေအဲ့ဒါတော့တအားကိုခက်ခဲတယ်ကြာကျမ်းမာကြီးဒီပေါ့အခုချိန်မှာကျမ်းမာကြီးကပုံဆိုးနေတယ်ပေါ့
ကနီမြို့နယ်ထဲမှာပြီးခဲ့တဲ့ဇူလိုင်2ရက်နေ့ကရွာတဲ့အထိစစ်တပ်ကဝင်းပြီးပစ်ခတ်တဲ့အတွက်ချေးရွာပေါင်း30ကျော်လူပေါင်း3000လောက်ဟာထွက်ပြေးတန်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီဒေသကပြည်သူတွေဟာအသက်ဘေးလွတ်အောင်ထွက်ပြေးနေရချိန်မှာနေကျွဲနှောတွေကိုဒီတိုင်းထားပစ်ခဲ့ရတာပါစစ်တပ်ကရွာတွေထဲကိုဝင်ရောက်ပြီးဖျက်ဆီးနေတယ်လို့လည်းပြောပါတယ
်အခုကအမရဲ့မိန်းကဆိုရင်နှွားတွေပါတယ်တော့မှစားလို့ရှိတယ်မျိုးအိမ်လေးမျိုးချို့တဲ့အိမ်လေးချို့အိုက်ဆက်ကြတွေတော့မှလည်းအဲ့ဒီလေလောက်သားကြီးချီရဲမှပြိဿနေဖြစ်တယ်သာစီအကုန်ယူတယ်ယူလို့မရတယ်ဆိုတော့မရဲတော်ပြစ်ချထားခဲ့တယ်အဲ့လိုမျိုးတွေပေါ့အဆိုင်ကျယ်ဆိုရင်စီးစိတ်တော့ပြသွားတယ်မှပစ္စည်းလေးချွေးမှုတွေပါတယ်အကုန်ပေါ့တော့ဝစားအစားလို့မကြအောင်လို့ယူသွားတယ်မှတောရည်ထဲမှာဆက်ပြီးတော့တောရည်ထဲလိုက်တယ်တောရည်ထဲလိုက်တော့ကျတော့တောရည်ကပစ္စည်းထားတဲ့ဟာကိုယူတယ
်စစ်တပ်ပြစ်ခတ်လို့ပြင်းလွှဲရင်ဒေသခံတွေကြီးထိမှန်ပြီးတော့ဒဏ်ရာရတာရှိနေတယ်လို့ပိုးထိမွေကက်ခံရသူတွေလည်းရှိပါတယ်အလားတူတပင်းမြို့နယ်ထဲမှာလည်းပြီးခဲ့တဲ့ရက်ပိုင်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားပစ်ခတ်မှုတွေဖြစ်ပွားတဲ့အတွက်ဒေသခံထောင်ချီပြီးထွက်ပြေးတန့်ရှောင်နေရတာပါ။တောတောင်တွေထဲမှာပုန်းခိုနေကြရတဲ့တက်ကြီးရွယ်အိုတွေကလေးတငယ်တွေအများပြားဟာရာသီတုပ်ကွေးရောဂါလည်းဖြစ်ပွားနေကြပါတယ်။တောတောင်ထဲမှာဆေးဝါးတွေကျန်းမာရေးစောင့်ရှောက်မှုတွေလည်းမရကြပါဘူး။တပင်းမြို့နယ်ဘက်မှာလည်းတက်ကြီးရွယ်အို1500လောက်ပဲကျေးရွာတွေမှာကျန်တော့ပြီးကျန်သူတွေကထွက်ပြေးနေကြတယ်လို့တပင်းဒေသခံတူက VOA ကိုပြောပါတယ်
။မ
ကျွန်တော်တို့ဒီရောဒါစစ်ကောင်စီရတက်ဒီများလာရင်ဘယ်လိုထိုးစစ်ဆင်လာရင်ဒီကြရတာပဲအဲဒီလိုလူတွေကဒီနေ့မနေ့ကတော့ဒီအပြစ်ထွက်သွားတယ်ဆိုတော့နည်းနည်းတော့ပို့ရတယ်ထင်ပြီးပြန်ဝင်ရတာပေါ့စတဲမိုင်ပေါ့ဗျာတရိတ်ဆန်တွေကနွားရီပါတယ်လဲထွက်ပြေးကြတော့နွားရီနဲ့ပြီးတော့အစင်နဲ့ပြီးတော့လှုပ်ပြေးထားကြကြတယ်အဲ့ဒါလည်းပြန်ကောက်ကြဖမ်းကြလောက်ကြအောင်ဂျွန်အားလေးကိုပြန်
အိမ်မှာတော့အထုပ်ပြင်ပြီးရန်ရန်တဲ့ပေါ့အတန်ကြာတော့ပြန်ထွက်ပေါ့တောင်းတောင်တွေထဲမှာခိုးလုံးနေကြသူတွေဟာလည်းနောက်ထပ်တိုက်ပွဲတွေကြောင့်လက်ရှိသူတို့ပုံးခုံနေတဲ့နေရာတွေကဘေးမလွတ်ဖဲဖြစ်လာရင်ထွက်ပြေးဖို့အတွက်အမြဲအသင့်ပြင်ထားကြတယ်လို့လည်းပြောပါတယ်စကိုင်းတိုင်းဒေသကြီးတွေကတပင်းမြို့နယ်တွေမှာဇူလိုင်၂ရက်နေ့ကလက်နက်ကင်တွေကလုံခြုံရေးဆောင်ရွက်နေတဲ့လုံခြုံရေးတပ ွဲဖြစ်ပွားခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ
်။သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အခုကတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ကြရအောင်ပါ။နှစ်20ကြာအာဖဂန်စစ်ပွဲမှာပါဝင်ခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်တွေအားလုံးနီးပါးပြန်ရုပ်သိမ်းဖို့သမ္မတဂျိုးဘိုင်ဒန်ကဆောင်ရွက်နေချိန်မှာပဲဒီအချိန်နေဟာတာလီဘန်ရဲ့အထက်အသားစီးရသွားနိုင်တာနဲ့ပတ်သက်လို့အမေရိကန်စစ်တပ်အကြီးအကဲတွေနဲ့တချို့ကစိုးရိမ်နေကြပါတယ်။မစ်ချဲကွင်းရဲ့သတင်းဆောင်ပါကိုဒီသတင်းပတ်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအဖြစ်ကိုအောင်အောင်ပြောပြပေးမှာပါ။
ရင်းကနေမဟာမိတ်တပ်တွေ background laser ကနေပြန်ဆုတ်ခွာချိန်မှာအခြေအနေတရလုံးကိုအာဖဂန်ဆိုးရအနေနဲ့ထိန်းချုပ်နိုင်ပြီလားဆိုတာနဲ့ပတ်သက်ပြီးအကဲအကဲဆောင်ကြည့်သူတွေကမေးခွန်းထုတ်နေကြပါတယ်။မြို့တော်ကပူးရဲ့မြောက်ဖက်မိုင်40ကျော်လောက်မှာရှိပြီးမဟာဗျူဟာအရရေးပါတဲ့ဒီနေရာဟာအခုခါမှာတော့အာဖဂန်လူမျိုးရေးတပ်ဖွဲ့တွေရဲ့လက်အောက်မှာရှိနေတာပါ။2001ခုနှစ်အထိအာဏာထိန်းချုပ်ထားတဲ့တာလီဘန်တွေဟာအခုခါမှာလည်းအာဖဂန်ဒေသတွေကိုတစားတစားပိုထိန်းချုပ်လာတဲ့ဆိုပြီးသတင်းတွေထွက်ပေါ်နေပါတယ်။အာဖဂန်နစ္စတန်စစ်မြေပြင်ဆိုင်ရာအမေရိကန်ကုတ်ကဲရေးမှူးဗိုလ်ချုပ်ကြီးအော့စတင်မေလာက
ဒီ look at the security situation it's not good
လူမျိုးရေးအခြေအနေကိုကြည့်မယ်ဆိုရင်မကောင်းပါဘူးအာဖဂန်တွေလည်းဒီအခြေအနေကိုသိပါတယ်တာလီဘန်တွေကပိုးပြီးတော့အတင်ရဲလာပါတယ်လို့ဆိုပါတယ်2020ဖေဖော်ဝါရီလကသမ္မတဟောင်းဒေါ်နယ်ထရမ့်မှာတာလီဘန်တွေနဲ့ညီညာရေးသဘောတူညီချက်လက်မှတ်ရေးထိုးခဲ့ပါတယ်ဒါပေမဲ့လည်းတာလီဘန်နဲ့အာဖဂန်အစိုးရကြားမှာတော့ရှေ့ဆက်မတိုးနိုင်ဖြစ်ခဲ့တာပါတာလီဘန်တွေအခုလိုတစားတစားနေမျိုးတွေတိုးထင်းချုပ်လာချိန်မှာအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းတာနဲ့ပတ်သက်လို့သမ္မတဘိုင်ဒန်ရဲ့အစီအစဉ်ကို Republican ခေါင်းဆောင်တွေကတော့ပြစ်တင်ဝေဖန်ပါတယ်ဒါပေမဲ့အမေရိကန်ရဲ့အနောက်မဟာမိတ်တွေဟာစနစ်တကျဆုတ်ခွာနေတာဖြစ်တယ်လို့လည်းတုံ့ပြန်ပါတယ်သမ္မတဂျိုးဘိုင်ဒန်က
We can be value added for the Afghans.
အမေရိကန်ရဲ့ဆက်ပြီးတော့ပံ့ပိုးပေးသွားမယ့်အာဖဂန်လေကြောင်းတပ်ဖွဲ့တွေလည်းရှိတာကြောင့်သူတို့အနေနဲ့အခြေအနေတွေကိုထိန်းချုပ်သွားပါလိမ့်မယ်လို့ပြောသွားတာပါစီပွားရေးနဲ့တခြားလူမျိုးရေးကဏ္ဍတွေမှာလည်းကူညီသွားမှာဖြစ်ကြောင်းအမေရိကန်ဘက်ကပြောထားတာပါတကယ်လို့သာအာဖဂန်ဘက်ကအခြေအနေအရရက်ကိုထိန်းချုပ်ထားနိုင်မယ်ဆိုရင်တော့တာလီဘန်တွေအပေါ်လွှမ်းမိုးနိုင်ကောင်းပါရဲ့ဆိုပြီးတော့သုံးသပ်သူတွေလည်းရှိပါတယ်နိုင်ငံသားဆက်ဆံရေးကောင်စီကအကြီးတန်းသုတေသနပညာရှင်ဂိုင်လီဇမက်က
Has the Taliban changed most people living under
တာလီဘန်တွေတောင်းလဲသွားပြီလားအခုတာလီဘန်နိုင်ငံမှာနေထိုင်သူတွေကတော့အပြောင်းလဲမှုတွေဖြစ်ကြပါတယ်ဒါပေမဲ့သူတို့စုပါရခြင်းတွေလည်းမဟုတ်ပဲအခုအခါမှာမြေပြင်မှာအများကြီးပြောင်းလဲသွားတယ်ဆိုတာကိုတော့သူတို့နားလည်ထားတယ်ဆိုတာမင်းစရာတော့မလိုပါဘူး။ဒီပညာအသုံးပြုရတဲ့ပစ္စည်းတွေကိုသုံးနိုင်တဲ့သူတွေလည်းသူတို့မှာမရှိပါဘူး။အင်ဂျင်နီယာ၊ဆရာဝန်နဲ့အုပ်ချုပ်နိုင်တဲ့သူတွေလည်းမရှိပါဘူးလို့ဆိုရတယ်။တန်တမန်တွေကိုအရေးပေါ်ကဲထုတ်နိုင်တဲ့အစီအစဉ်တွေအမေရိကန်ဘက်ကပြင်ဆင်ထားတယ်ဆိုတဲ့အချိန်မှာပဲကပူးမှာရှိတဲ့အမေရိကန်တယုံကိုတော့ဆက်ဖွင့်သွားမှာဖြစ်တယ်လို့ဘိုင်ဒန်အစိုးရကတနင်္ဂနွေနေ့ကပြောပါတယ်။အာဖဂန်မှာကျင်းပတဲ့အမေရိကန်တပ်ဖွဲ့တွေဟာတန်တမန်တွေကိုလည်းအကာအကွယ်ပေးသွားမယ်လို့ဆိုပါတယ်ခင်ဗျာ။
ကနေငယ်ရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့အင်္ဂါညချမ်းဆွေးနွေးကမ်းအစီအစဉ်ကိုတင်ပြပေးပါမယ်။ကိုယ့်ရဲ့သတင်းမီဒီယာသမားဘဝကိုမျက်နှိုးသလိုအမှန်တရားအတွက်လုပ်တယ်လို့ခံယူတဲ့အတွက်ဖန်စီအချင်းချခံခဲ့ရပေမဲ့လည်းသတင်းမီဒီယာအလုပ်ကိုဆက်လုပ်သွားမယ်လို့ပြီးခဲ့တဲ့ဇွန်လ30ရက်နေ့မှာအင်းစင်အချင်းထောင်ကပြန်လွတ်လာခဲ့သူအလွတ်သတင်းတောက်ကရေဝေကိုပြောပါတယ်။ သတင်းမီဒီယာသမားအနေနဲ့သတင်းမီဒီယာအလုပ်ကိုလုပ်ရင်းဖမ်းဆီးချုပ်နှောင်ခံခဲ့ရတဲ့အပေါ်နောင်တရစရာအကြောင်းလည်းမရှိဘူးလို့လူသတင်းထောက်ကိုပညာဦးကပြောပါတယ်ကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းထားပါတယ်ရှင
်ကိုပညာဦးဒီဝေနဲ့အခုလိုမျိုးဆက်သွယ်မေးမြန်းခွင့်ပြုရတဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ
ဆိုကိုပညာဦးကကျွန်တော်သိထားတာပြီးခဲ့တဲ့ဇွန်လ30ရက်နေ့ကအကျဉ်းထောင်ဒီပြည်ကနေပြီးတော့ဟလာချုပ်သားအကျဉ်းသားတွေပြန်လွတ်ပြေးလိုက်တဲ့အထဲမှာကိုပညာဦးလည်းအဲ့ဒီအချိန်တုန်းကပြန်လွတ်လာခဲ့တယ်ပေါ့နော်ဆိုတော့အခုကိုပညာဦးကျန်းမာရေးဘယ်လိုရှိပါသလဲကိုဗစ်ကောကိုပညာဦးစစ်ဖြစ်ပါသလားကိုဗစ်အခြေအနေရောဘယ်လိုရှိပါလဲ
ကျန်းမာရေးအခြေအနေကတော့ကောင်းတယ်လို့ပဲပြောရမှာပါကိုဗစ်ကတော့ကျွန်တော်မစစ်ဖြစ်ဘူးနည်းနည်းလေးထောင်ထဲကပါလာတဲ့အဲ့လိုဝဲဝဲတော့ရှိတယ်ဝဲနည်းနည်းဆွဲတာပဲရှိတယ်ကျွန်တော်တော့ကျွန်တော်ကောင်းပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်သိထားတာကကိုပညာဦးကဒီဖေဖော်ဝါရီလ28ရက်နေ့ကမာရွတ်မှာဆန္ဒပြပွဲတင်ယူနေရင်းနဲ့ဖမ်းခံရတယ်လို့ကျွန်တော်သိရတယ်ဆိုတော့အဲ့လိုအဲ့ဒီအနေကဖမ်းခံရတဲ့အခြေအနေလေးပြောပြပါအောင်အချင်းချင
်းဟုတ်ကဲ့ဒီလိုပါအဲ့ဖေဖော်ဝါရီ28ကကျွန်တော်ကကမာရွတ်ဆိုင်းငိန်သားမှာတင်ယူရယ်အဲ့မှာလူဒီဘက်ကဆန္ဒပြလူအင်အားလဲ100ကျော်မဲ့ရဲအားလဲ150လောက်ရှိတယ်ရှင်းတယ်တခြားမီဒီယာတွေလည်းရှိတယ်မီဒီယာသမားတွေရိုက်ရုပ်တံရိုက်ကူးနေကြတယ်ကျွန်တော်လည်းအဲ့ထဲမှာရှိပြီးတော့ကျွန်တော်လည်းအခင်းဖြစ်တဲ့နေရာမှာတရင်ယူနေတယ်ဟိုဘက်လည်းတရင်ယူဒီဘက်လည်းတရင်ယူပေါ့15မိနစ်လောက်ကျွန်တော်ရောက်ပြီး15မိနစ်လောက်ကြာမှာရဲတွေကစပြီးတော့အဲပစ်ခတ်တယ်တစ်ဖက်ကလည်းနောက်ကနေရဲတွေဝိုင်းလာပြီဆိုတော့အော်တာကြောင့်လူလူကရုပ်တဲတဲဖြစ်ပြီးတော့ဖတ်ပြေးကြတယ်ဖတ်ပြေးတော့သူတို့တနက်ဖြစ်တယ်မိခိုးတွေနဲ့မိခိုးတွေမှော်နေရန်နံ့နေရတယ်ပေါ့အဲ့တော့ကျွန်တော်လည်းထွက်ပြေးတယ်ထွက်ပြေးတော့ကမုံဝင်ပြေးကလမ်းထဲကိုလူလူချောင်းသားတွေကဝင်ပြေးကြတယ်ကျွန်တော်လည်းလိုက်ပြေးတယ်လိုက်ပြေးနေတဲ့တကားပေါ့ပေါ့အဆုပြုံတိုးနေတယ်ကျွန်တော်အလှည့်ရောက်ဖို့ကမလွယ်တော့ဘူးရဲတွေကလည်းနောက်မှာတနက်တွေနဲ့ပြစ်ပြီးတော့ပြေးလာပြီအဲ့တော့ကျွန်တော်ကဘေးနားကအတင့်တွေ့တဲ့လက်သွန်းလဲလေးရဲ့အောက်ကိုကျွန်တော်ဝင်ပုံးလိုက်တယ်ဒါပေမဲ့ပြစ်လိုက်တယ်ပေါ့အဲ့တော့ကျွန်တော်ဒူးတွေပြဲသွားတာပြဲသွားတော့ဒီကောင်တွေဝင်ချလာတယ်9ယောက်လောက်ရှိတယ်ဝင်ချလာပြီးတော့ဟိုဘက်ကလည်းတကားကပိတ်သွားပြီတကားတွေကိုဒိန်းဒိန်းဒိန်းဒိန်းကန်တယ်အဲ့မှာမိခိုးငွေတွေဝင်နေတယ်ကျွန်တော်အตาလေးငြိမ်နေတယ်ကျွန်တော်အဲ့ဒါကိုဓမ္မုံဓမ္မုံလောက်ရဖို့ကျွန်တော်ကြိုးစားတဲ့ချိန်မှာသူတို့ကကျွန်တော်ကိုပြေးသွားတယ်ဟိုမှာတဲ့ချုပ်နေလှုပ်နေလေဆိုပြီးတော့ကျွန်တော်စီပြေးလာပြီးတော့တနက်နဲ့ထောက်မင်းထွက်ခဲ့တဲ့ဆဲဆိုပြီးတော့မင်းထွက်ခဲ့တဲ့ဆိုပြီးဆွဲထုတ်တော့ကျွန်တော်ကကျွန်တော်တရင်တော့ဖြစ်ကြောင်းကျွန်တော်သူတို့ကိုပြောတယ်ငါကတရင်တော့ပါတရင်တော့ပါတရင်ယူနေတာပါဆိုတရင်တော့လဲဖမ်းွာတဲ့မင်းထွက်ပြေးမင်းကိုတနက်နဲ့ပြင်မယ်ဆိုကျွန်တော်ရင်ဘက်ကိုတနက်နဲ့သူတို့ထောက်ထားလိုက်ထောက်ထားပြီးတော့ဖမ်းခေါ်သွားတာကျွန်တော်ခံရတာပေါ့
ဆိုတော့ကိုပညာဦးနဲ့တူတူအဲ့နေရာဘယ်နှယောက်ဖမ်းခံရပါလဲ
များတယ်ကိုကျွန်တော်ချွတ်တော့ကျွန်တော်တို့ရှေ့မှာအတင်ဖမ်းမိတာကားတစ်စီးရှိတယ်နောက်ထပ်ကားပေါ်မှာလည်းရှိတယ်ကျွန်တော်တို့ပုံထားတာလည်းကမုံမွင့်ရှေ့မှာပုံထားတာလည်း15 9ယောက်လောက်ရှိမယ်ကျွန်တော်နဲ့အတူတူအမြင့်ကြီးပေါ်မှာပုံထားတယ်ကားပေါ်မှာလည်းလူတွေတော်တော်များနေပြီစုစုပေါင်းဆိုရင်1000ယောက်ဆိုရင်အဲ့နေက300လောက်ရှိတယ်ကို
ဆိုတော့အဲ့ဒီကနေပြီးတော့ဘယ်ကိုခေါ်သွားပါလဲ
အဲ့ဒီကနေကျွန်တော်တို့တက္ကသိုလ်ရိပ်သာလမ်းနေကိုသူတို့မောင်းသွားတယ်မောင်းပြီးတော့တက္ကသိုလ်ရိပ်သာလမ်းကနေရာတစ်နေရာပေါ့ကျွန်တော်ထင်တော့အဲ့ဒီနောက်မှာဓာတ်ဆီဆိုင်တစ်ဆိုင်ရှိတယ်အေးဗီအမီ2တို့ဘာလို့နားမှာသူတို့နိုင်ဝက်လောက်ရက်တယ်ဒီတိုင်းကျွန်တော်တို့ကောက်ပါတကားပိတ်ထားပြီးတော့နိုင်ဝက်လောက်ရက်ပြီးမှသူတို့ဆက်မောင်းပြီးတော့ကျွန်တော်တို့အင်းစိန်ထောင်တန်းပို့လိုက်တာပ
ါချက်ချင်းမင်းအင်းစိန်ထောင်ကိုခေါ်သွားတာပေါ့နော
်ဒါခင်ဗျာ
အင်းစိန်ထောင်ကထောင်မာကြီးလားကျွန်တော်တို့ဒီဘက်တီးတန့်ထောင်ပါလား
တီးတန့်ကိုခေါ်သွားတာပါဟု
တ်ကဲ့တ
ီးတန့်မှာခေါ်သူတို့စစ်ကြောရေးလောက်တာပါဟု
တ်ကဲ့အဲ့တော့အဲ့မှာစစ်စေးမင်းညံ့တာပေါ့နော်
ဟုတ်ပါတယ်ကို
ဆိုတော့ကိုပညာဦးကိုစစ်စစ်မြတ်တဲ့အချိန်မှာရိုက်တာနှစ်တာနှိစက်တာခံရပါသေးလား
မခံရပါဘူးကိုမခံရပါဘူ
းဆိုတော့စစ်စစ်မြတ်တာကဘယ်သူတွေကစစ်စစ်မြတ်တာပါလဲ
အေးကျွန်တော်တို့ရန်ကုန်တိုင်းရဲတွေဗျာစခန်းရဲတွေကျွန်တော်တို့ဖမ်းလာတော့ဟိုတရင်ရဲတွေလို့သိရတယ်ဘေးကဘတ်တွေကဟိုသူတို့မြားတွေဓားတွေလို့ cross တင်ဒီရန်ကုန်တိုင်းရဲဘတ်တွေနဲ့တော့မတူဘူးကျွန်တော်တို့စစ်တာတော့ရန်ကုန်တိုင်းရဲအဲ့ဒီရဲရရှိတယောက်ကလည်းကျွန်တော်ကိုပြောတယ်အဲကျွန်တော်တို့ကတိုင်းရဲတွေပါတဲ့တိုင်းရင်းရဲတွေမဟုတ်ဘူးဆိုပြီးကျွန်တော်ပြောပါတယ
်။ဟုတ်ဆိုတော့ကိုပညာဦးကိုတို့အဓိကဘာမေးကြလဲကိုပညာဦး
။အဓိကကျွန်တော်ရဲ့မီဒီယာလုပ်ငန်းသမွေးဝမ်းကြောင်းမှုပေါ့တို့ရတန်တရားရှိနေတာပေါ့။တန်တရားရှိပြီးတော့အဲ့တော့ကိုပဲတို့ရဖိမေးတယ်။ဈာထဲမှာကျွန်တော်ဘာတွေလုပ်ခဲ့သလဲပေါ့။ကျွန်တော်ကမီဒီယာဆပြီးတော့လုပ်တယ်ကျွန်တော်လုပ်ခဲ့တဲ့အချိန်ကနေပြီးတော့ကျွန်တော်တော့ပြောပြတယ်မီဒီယာကျွန်တော်အကြောင်းဒါပေမဲ့တို့ရအဲ့ဒီအပေါ်မှာမယုံဘူး။ကျွန်တော်ပြီးတော့နောက်တစ်ချက်ကကျွန်တော်ကဒီဆန္ဒပြသမားတွေကိုဥဆောင်ပြီးတော့လူရောက်150လောက်ကူးဆောင်ပြီးတော့ဆရာနာရှင်ပြုတ်ကြရေကိုလှုံ့ဆော်ရဲဆိုပြီးတော့ချင်းချက်လုပ်ရဲဆိုကျွန်တော်ဟိုတန်တရားနဲ့ချဲ့ပတ်မေးနေတာ
ဘယ်လောက်လောက်ကြာကြာမေးလဲကိုမျို
းအတနာကြီးကြောကြတယ်ကို
ဟုတ်ကဲ့
တနာကြောကြ
ဟုတ်ကဲ့ဆိုတော့ဂျန်တဲ့လူတွေကိုစစ်စစ်နေနေတာရောကိုမျိုးကြာလား
ကြားရပါတယ်အဲ့ဒီနေ့ကကျွန်တော်တို့အကုန်လုံးအဲ့ဒီ
ီတန်ရဲ့မင်းကြီးပေါ့အဲ့ဒီမှာအားလုံးဆက်ကြတယ်ပထမနေ့ဆိုတော့ရိုက်တာနှက်တာဘာမှမရှိဘူးရအဲ့ဒီနေ့ကတော့အားလုံးဆက်နေကြတယ်ကြားတယ်လူတွေအများကြီးတို့ကြိုင်နေဆက်တာပေါ့
ဟုတ်ကဲ့အဲ့လောက်အချိန်ကြာကြာအဲ့လောက်အချိန်စစ်ပြီးသွားတဲ့အခါကျတော့ကိုပညာဦးကိုပေးပို့လိုက်ပါလေအ
ဲကျွန်တော်ကလေးဆောင်ချုပ်ခန်းကိုပို့ပါတယ်အဲ့ထဲမှာဟိုအားလုံးစုထားလိုက်တယ်ကျွန်တော်တို့ဒီဆန္ဒပြတဲ့လူတွေရောတခြားလူတွေရောမီဒီယာတွေရောရောထားလိုက်တယ်ရောထားပြီးတော့ကျွန်တော်တို့တ냐အိတ်တယ်28ရက်နေ့ညမှာနာမည်လေးလာခေါ်တယ်ကျွန်တော်တို့နာမည်အရင်ခေါ်တယ်ကိုပညာဦးအဲ့ဒီတုန်းကကျွန်တော်ကတခြားမီဒီယာအာတာချီလိတ်နျူးအေဂျင်စီဆိုတဲ့မီဒီယာကိုကျွန်တော်တရင်ပို့ပေးနေတယ်ဆိုတော့အဲ့နာမည်နဲ့ခေါ်တယ် 7day ကိုခေါ်တယ်တခြား AP တို့ဘာလို့နာမည်လေးကြားတော့ကျွန်တော်တို့ကကျွန်တော်တို့အရင်ခေါ်တော့လွှတ်ပေးမယ်လို့ထင်တယ်သို့တော့သူတို့ကမလွှတ်ပေးပဲနဲ့ကျွန်တော်တို့မီဒီယာသမားတွေကြီးပဲဟိုတခါလေအဲ့ဒီအနောက်မှာရှိတဲ့စက်ကစ်တိုက်ကိုထည့်ပြီးတော့ညဘက်ကြီးတိုက်ပိတ်လိုက်တာ
ပေါ့ဘယ်နှစ်ယောက်လဲခင်ဗျာ
9ယောက်ပါကို
ဟုတ်ကဲ့
AP ဟုတ်ကဲ
့ဟုတ်ကဲ့အဲ့ဒါက
ဒီယောက
်ဟုတ်ကဲ့
28နှစ်ညပ
ါဟုတ်ကဲ့အဲ့ဒီ28နှစ်ပြီးတဲ့နောက်ပိုင်းကျတော့ဘာတွေဆက်ဖြစ်ပါလဲခင်ဗျာ
28နှစ်ပြီးတော့နောက်နေ့မနက်မှာအဲ့ဒီညမှာကျွန်တော်တို့နဲ့စကားများတယ်ထောင်ပိုင်နေနဲ့ထောင်နေနဲ့ကျွန်တော်တို့ကမေးဖို့မေးတယ်ကျွန်တော်ကမေးတယ်ထောင်ပိုင်ကြီးဘာကြောင့်ကျွန်တော်တို့ဒီလိုထားနေတဲ့နေရာနဲ့ဘာကြောင့်ဒီတိုက်သေးကိုထည့်ရသလဲဆိုတော့သူကခင်ဗျားတို့အဲ့လိုရုံးရင်းဆန်ကလုံနေမယ်ဆိုရင်းနဲ့ပူဆိုးသွားမယ်ကျွန်တော်တို့ကရုံးရင်းဆန်ကလုံတာမဟုတ်ဘူးဘာကြောင့်လဲဆိုတဲ့အဖြေကိုသိကျင်တာကျွန်တော်တို့မေးပါတယ်ဘာကြောင့်ထည့်တာလဲဒီမှာသူများတွေရကခေါ်ပြီးတော့ကျွန်တော်တို့ဘာကြောင့်ထည့်တာလဲဆိုတော့သူကမရှင်းပြဘူးခင်ဗျားတို့ဒီချောင်းကအချိန်တိုင်းလိုက်နာဖို့ပဲလိုရပေါ့အဲ့တော့အဲ့ထဲကိုခင်ဗျားတို့ဝင်မလားမဝင်လားပြောတယ်ကျွန်တော်တို့အချိန်ပြီးပို့ပြီးတော့ဆိုးလာမအောင်ဆိုးရင်တဲ့အတွက်ကျွန်တော်တို့ဝင်လိုက်တယ်ဝင်တော့မနမိုးလင်းတော့သူတို့လာတယ်ဒါတော့ကျွန်တော်တို့တောင်းဆိုတယ်ကျွန်တော်တို့တိုက်ထဲမှာကျွန်တော်တို့မနေနိုင်ဘူးအများသူငါရှိတဲ့နေရာမှာထားပါကျွန်တော်တို့ကသတင်းသမားတွေဖြစ်တဲ့အတွက်အများသူငါနဲ့အခြေအနေနဲ့ public ကဟာတွေကျွန်တော်တို့နေမယ်ဆိုတော့သူတို့ကကျွန်တော်တို့ပြန်ထုတ်ပြပါတော့ပြန်ထုတ်ပြီးတော့လေးဆောင်ကနေပြီးတော့ကျွန်တော်တို့အပေါ်ဓာတ်ကိုပို့လိုက်တယ်အောက်ဓာတ်ကနေအပေါ်ဓာတ်ကိုပို့လိုက်ပါပို့လိုက်ပြီးတော့ဟုတ်ကဲ့ပို့လိုက်ပြီးတော့အဲသူတို့ကနောက်ထပ်ဟိုဘက်ကတစ်ဆောင်ဆိုတာရှိတယ်တစ်ဆောင်ကကျွန်တော်တို့နဲ့ကက်လျက်မှာအမျိုးသမီးတွေအရင်တော့ထားတယ်မျိုးသမီးကိုတဆောင်လိုက်တဆောင်ကနေပြီးနှစ်ဆောင်ဆိုတဲ့နေရာကိုရွှေ့လိုက်တယ်။ရွှေ့ပြီးတော့ကျွန်တော်တို့အဲ့ဒီတဆောင်ကိုတခန်းလုံးကလူတွေကိုအကုန်လုံးတဆောင်ကိုကျွန်တော်တို့ပို့လိုက်ပါတယ
်။အဲ့ဒီအချိန်ကကိုပညာဦးရဲ့ခမန်းကြီးအရာပေါ့နော်။လူဘယ်လောက်လောက်ရှိ
တယ်ပညာဦး။အဲကျွန်တော်တို့ပို့တာအလုံးဆိုရင်ဘယ်လောက်ရှိမလဲ။290နီးပါးလောက်ရှိမယ်။ဘာကြောင့်လဲဆိုတော့လွတ်လိုက်တဲ့လူအရေအတွက်နဲ့ကျွန်တော်ခမန်းတာပေါ့
။ဆိုတော့အခုလေးလာကြာပြီးတဲ့အချိန်မှာကိုပညာဦးကိုပြန်လွတ်တဲ့အချိန်ကျတော့လူဘလောက်လောက်ဖြစ်နေပြီလဲ
အဲကျွန်တော်တို့အခုနေခဲ့ရတဲ့နောက်ဆုံးတူဝါမှာဆိုရင်ဓမာယုံမှာဆိုရင်တရားစခန်းမှာဆိုရင်900နီးပါးရှိတယ်ကို
ဆိုတော့ကိုပညာဆကိုပညာဦးအဖမ်းခံရတဲ့ရက်ကနေဆိုလေးလာကြာဒီမှာလူကအဆမတန်ပုံများလာတာကိုနော
်ဟုတ်ကဲ့လူအင်မတန်များလာပါတယ်ကိုလူအင်မတန်များလာပါတယ
်ဟော
ဆိုတော့မရှိဘူးဆိုတော့တူဝါလောက်ရှိမယ်အဲထောင်ကနန်းပဲကိုထောင်ကနန်းပဲ
ဆိုတော့ကိုပညာဦးနေခဲ့ရတဲ့အခုဒေလာကျော်ကျော်လေးတက်တန်းအတွင်းမှာဘယ်သူတွေနဲ့အများဆုံးတွေ့ခဲ့ပါသလဲကိုပညာဦ
းအဲကျွန်တော်ကဘလူနဲ့တွေ့ခဲ့ဆိုနိုင်ငံရေးကောင်းဆောင်တွေနဲ့ကျွန်တော်တွေ့တယ်မီဒီယာသမားတွေနဲ့တွေ့တယ်နောက်905ကာကြီးအကျဉ်းသားတွေပေါ့သူတို့တွေနဲ့ပဲကျွန်တော်တွေ့ခဲ့ရပါတယ
်နိုင်ငံရေးကောင်းဆောင်တွေဆိုတော့ဘယ်သူတွေများပါလဲကိုပညာဦးပြောလို့ရမလ
ားဒေါက်တာမျိုးညွန့်တို့တွေ့တယ်အဲဆွေညောင်းဝါဆရာတော်တို့ကျွန်တော်တွေ့တယ်ဦးထင်းလင်းဦးတို့တွေ့တယ်ပူမြာရေးတို့တွေ့တယ်မင်းမင်းသားတွေကိုလူမင်းတို့စောဖိုးကွာတို့ပိုင်တကွန်တို့များပါတယ်ကိုတော်တော်များများတွေ့ပါနောက်ရှက်မြင့်နယ်ကဝင်ကြီးတို့အဲသူတို့တွေလည်းတွေ့ပါတယ်ကို
ဆိုတော့သူတို့ကိုရောကိုပညာဦးတို့လိုပဲတခြားလူတွေနဲ့ရောပြီးထားတာလားတိချထားတာလား
အဲသူတို့ကိုတော့တိုက်မှာထားတယ်ကွာကျွန်တော်တို့တိုက်ပိတ်တဲ့အဆောင်မှာပဲသူတို့တိုက်မှာထားကြပါတယ
်ဟုတ်ဆိုသူတို့ကတိုက်မှာဆိုတော့ဟုတ်ပြောပါ
မင်းမင်းသားတွေတော့တချို့တွေကိုအဲ့ဒီနှစ်ဆောင်မှာထားတယ
်။ဟုတ်ကဲ့။ဆိုတော့သူတို့ကိုတိုက်မှာထားတယ်ဆိုတော့အဲ့ဒီသူတို့ကတိုက်ထဲမှာဆိုကိုပညာတို့ကဘယ်လိုလုပ်တည်လဲသူတို့ဆိုတာ။အခုပြောတယ်။
အဲပထမကျွန်တော်တို့ပြန်လွတ်လာတော့ကျွန်တော်တို့အဆောင်အပေါ်တက်ကနေပြီးတော့တိုက်ကိုလှမ်းမြင်ရတယ်။တန်တကာအပေါ်ကနေ။လှမ်းမြင်တော့သူတို့ထိုင်နေတာလမ်းလျှောက်နေတာတွေကျွန်တော်တို့တွေ့ရတယ်။တွေ့ရတော့ကျွန်တော်တို့လှမ်းနှုတ်တာတွေစကားပြောတာတွေလို့တော့သူတို့ရှိတာကိုကျွန်တော်တို့မြင်ရတယ
်။ဟုတ်ကဲ့။ဆိုတော့ကိုပညာတို့ကိုအဲ့လိုဖမ်းလိုက်တယ်စကြောရေးပြီးတယ်ပြီးတော့ပုံမှန်တွေတက်ပြီးတော့တရားစွဲပါခလား
ဟုတ်ကဲ့ပုံမှန်တက်ပါလေ905ကကြီးတက်ပြီးတော့ကျွန်တော်တို့ကဒီစစ်ဆိုးရစစ်အာဏာရှင်ပြုတ်ကြအောင်လို့တွေ့လို့လှုံ့ဆော်တယ်ဆိုတော့ ပုံစံမျိုးနဲ့ပုံမှန်တက်တယ်ဆိုပြီးတော့တရားသူကြီးကကျွန်တော်တို့ပြောပါတယ်။ငါတက်လိုက်တယ်ဆို
ကိုပညာရုံးချင်းဘယ်နှချင်းလောက်တက်ခဲ့ရပါလဲ
။ရုံးချင်းကကျွန်တော်9ချင်းလောက်ရှိမယ်ကို
ရှိနေရပါလား
။ဟုတ်ကဲ့ရှိနေရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့အဲ့ဒီရုံးချင်း9ချင်းအတွင်းမှာစစ်တာစီတာတွေကရောကိုပညာရဲ့အတွေ့အကြုံရညတာမှုရှိတယ်လို့ခံစားခဲ့ရလား
။မမြတ်တော့ပါဘူးဘလို့နည်းနဲ့မှမမြတ်တော့ဘူးကိုကျွန်တော်နားနဲ့ဆက်သွက်ကြောင်းနေတာသူတို့ကဘာမှအကြောင်းပြချက်ခိုင်ခိုင်လုံလုံသူတို့မပေးနိုင်ဘူးကျွန်တော်တို့တရင်လုံတရင်လုံနေတယ်တရင်သာမီဒီယိုဥပဒေမှာလဲကျွန်တော်တို့တရင်ယူနေတဲ့အဥ္စာကိုကျွန်တော်တို့ဒီဖန်စီပိုင်ခွင့်ဆိုတာကိုမရှိသလိုကျွန်တော်တို့နဲ့ဆက်ဆက်တဲ့ပစ္စည်းတွေကိုလဲတင်းစီပိုင်ခွင့်မရှိဘူးဆိုတဲ့ဟာကိုရှင်းနေကမေးပါတယ်ဒါမှမဟုတ်သူတို့ကမဖြေနိုင်ပါဘူးသူတို့ဘာမှတိကျသူတို့အကြောင်းပြချက်ခိုင်လုံမပေးနိုင်နဲ့မတရားနဲ့ဆွဲချက်နဲ့ဖန်စီတာခံရတာပ
ါဟုတ်ကဲ့ခင်ဗျာဆိုတော့ကိုပညာဥကိုအခုလိုပြန်လွှတ်မယ်ဆိုတော့ဒီတရားစွဲထားတဲ့အမှုကိုလုံးဝရုပ်သိမ်းလိုက်တာလားဘယ်လိုပြောပါလဲ
အဲ့ဒီနေ့ကကျွန်တော်တို့လွှတ်တဲ့နေ့ကတော့အဲ့ဒီတိုင်းကောင်စီပေါ့တိုင်းကောင်စီရဲ့တာဝန်ရှိသူပုဂ္ဂိုလ်ဥက္ကဋ္ဌပေါ့သူကပြောတာကတော့အမှုကိုပိတ်သိမ်းလိုက်ပြီလို့ကြေညာပြီးတော့ကျွန်တော်တို့ပြောတာပ
ါအမှုကိုပိတ်သိမ်းလိုက်တယ်ဆိုတဲ့အတွက်အခုပြန်လွှတ်ပြီးတဲ့နောက်မှာဒီအမှုကိုဆက်ပြီးတော့ရင်ဆိုင်ဖို့မလိုတော့ဘူးပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ကို
ဟောတော့ကိုပညာတို့အဲ့နေခဲ့ရတဲ့တတန်လီလာကျော်ကျော်လေးအတွင်းမှာကိုပညာတို့နေခဲ့ရတဲ့ထောင်ရဲ့နေရာရဲ့နေရေးစားရေးအခြေအနေကတော့ဘယ်လိုရှိပါလဲဗ
ျနေစားရတော့မိဂမတထမင်းဟင်းပေါ့ဗျာထောင်ထမင်းထောင်ဟင်းပေါ့အင်မန်ဆိုးတာပေါ့အပြင်ကပို့တဲ့ဟာတွေပဲကျွန်တော်တို့ကစားရတာပေါ့ထောင်ထမင်းထောင်ဟင်းကတော့တော်တော်ကိုဆိုးပါတယ်နောက်အပြင်ကလူဖွဲ့စည်းရဲ့နေထိုင်ပုံစနစ်နဲ့စားသောက်ပုံစနစ်နဲ့လုံးဝမကွာဘူးလုံးဝမတူဘူးအချိန်အစအမှန်မဟုတ်တဲ့ lifestyle တခုပြောင်းသွားတာပေါ့ဆင်းရဲစားတော့တွေပေါ့
ဟုတ်ဆိုတော့အပြင်ကတော့အစားအစာပို့လို့ရတယ်ပေါ့ဟလား
ဟုတ်ကဲ့ရပါတယ
်အပြင်ကလူတွေနဲ့ကောအဆက်အသွယ်လုပ်လို့ရပါလားဒီမိသားစုဆွေမျိုးသားချင်းစသည
်အမိသားစုနဲ့တော့လုပ်လို့မရဘူးတရက်လောက်ပဲကျွန်တော်ကိုဆွဲချက်တင်တဲ့နေရာတရက်လာချိတဲ့ video call နဲ့ဆွဲချက်တင်တယ်အဲရကျွန်တော်ညီတယောက်ကိုပဲကျွန်တော်တွေ့လိုက်ရပါတယ်နောက်ပိုင်းတော့တရက်မှမတွေ့ရတော့ဘူ
းဟုတ်ကဲ့ဆိုတော့ကိုပညာဦးကပုံမှန်တရားစွဲရှိနေတဲ့နေ့ပါထူးချွင်ရတယ်ဆိုတော့ဒါထောင်ထဲမှာဖွင့်ထားတဲ့အထူးတရားယူပေါ့နော
်ဟုတ်ပါတယ်ကို
စစ်ခုံယုံတော့မဟုတ်ဘူ
းစစ်ခုံယုံမဟုတ်ခင်ဗျာဟုတ်တယ်ထောင်ထဲမှာဖွင့်ထားတဲ့အထူးတရားယူမှာ
ဟုတ်ကိုပညာဦးကိုတယောက်ချင်းစီအဲ့လိုမျိုးတရားစစ်ဆေးတာလား
ဟုတ်ကဲ့ခင်ဗျာကျွန်တော်နဲ့ဆက်ပန်းလေးကမူတွဲတနေ့လည်းဖမ်းမိတဲ့အတွက်ကျွန်တော်နှစ်ယောက်တော့တွဲပြီးစစ်ပါတယ
်ကိုပညာဦးနေခဲ့တဲ့ထဲမှာကျမ်းမာရေးဆူဆူရွာရွာတို့တွေ့ရတဲ့ဖြစ်တဲ့လူတွေကိုရောတွေ့ခဲ့ရပါသေးလ
ားအရှိပါလေအင်မန်ဆိုးတဲ့လူတွေရှိတယ်တနက်မှန်လာတဲ့လူတွေတန်းရကြီးကျယ်ထိတ်ခွဲခေါင်းပြဲနဲ့မလုံနိုင်အောင်နာကျင်ကြိုက်ခဲနေတဲ့လူတွေတန်းရကြီးကျယ်ရလာတဲ့လူတွေတီလူမျိုးပါတန်းရတွေနဲ့လူတွေအများကြီးပဲကိုအဲ့လိုလူတွေကတအားကိုများတယ်အခုနောက်ပိုင်းမှသာပြောတာရှေ့ပိုင်းနေမှာဝင်လာတဲ့များလူတွေကအကုန်ချိုးကန်းနေတဲ့လူတွေပတ်တီးတွေတွေးတွေတန်းတွေကဂျင်ဘတ်မှာကြောကုန်းမှာကြီးတန်းရတွေအချက်50 60ကြည်စံလေးတသားလေးဝင်နေတယ်ကျွန်တော်တို့လူတွေကျွန်တော်အခန်းထဲမှာနေတွေ့ရတယ်ကျွန်တော်တို့တော့ကြည်စံလေးဝိုင်းနှုတ်ပေးရသေးတယ်ရာဘာချီတွေမှန်တဲ့သူတွေပေါ့အ
ဲဒီဒီကိတ္တရာရလာတဲ့လူတွေကိုရောထောင်ထဲမှာဆေးကုသခွင့်ခေါင်းခေါင်းရပါရဲ့လား
မရဘူးကိုမရဘူးဆေးကန်းတော့ရှိတယ်ဆေးကန်းဆရာဝန်တွေအချို့ရှိတယ်လို့အချို့ကလည်းစစ်ဘက်ကပြစ်မှုနဲ့ကြလာတဲ့အဲဆစ်ဆေးရဆရာဝန်တွေရှိတယ်သို့တော့သူတို့ကတော့တာမန်ကုပေးတာပဲလုတ်ပေးနိုင်တာပေါ့ဆေးပေးမယ်ဆေးထိုးမယ်ဒါလောက်ပဲဒါပဲသူတို့လုတ်ပေးနိုင်တယ်အခြားဆေးုံပို့လာတွေဘာတွေကတော့ကျွန်တော်တို့မတွေ့ရဘူ
းအဲ့လူတွေဘယ်လိုများယောဂါပျောက်ကင်းကြပါသလဲက
ဟုတ်ကဲ့ဆေးတော့ပုံမှန်ထဲကြတယ်သူတို့ရက်ကြတော့လားနဲ့ချီကြလာတော့လေဒဏ်ရာလေးတော့ပျောက်သွားကြပါလေခုဒဏ်ရာလေးပျောက်သွားကြတယ်အချို့၄၅၆ယောက်လောက်တော့သူတို့ဆေးုံဘက်ကိုတဲထုတ်သွားကြတယ်အဲ့လူတွေကတော့ပြန်မလာကြတော့ဘူ
းကိုပညာဦးကအလူတရင်တော့အဖြစ်ဟလာကိုတော်ဝန်ကိုရဲ့တရင်မီဒီယာသမားဒီလိုကိုတရင်ပြပို့ရမယ်တရင်မီဒီယာသမားအလုပ်ကိုလုပ်နေရင်လည်းဖန်ခံရတယ်လေလာကျော်ဟလာဖောင်ထဲမှာနေခဲ့ရတယ်ဒီအလုပ်နဲ့ဆက်ဆက်ပြီးတော့အခုလိုဖန်ခံရအချင်းချခံရတောင်းထောင်းမဆောင်နဲ့နှိမ့်ဆက်မြန်မှန်တာနဲ့တော့မကြုံခဲ့ဘူးအခုကြောင့်တရင်မီဒီယာအလုပ်ကိုဆက်လုပ်ဖြစ်ပါအောင်မလားခင်ဗ
ျကျွန်တော်ကတော့တရင်မီဒီယာသမားဖြစ်တဲ့အတွက်တရင်မီဒီယာပဲကျွန်တော်လုပ်မှာပဲအခုကျွန်တော်ကိုဖမ်းလေဖမ်းမစီကျွန်တော်ကတော့ဆက်လုပ်နေမှာပဲဘာဖြစ်လို့ဆိုတော့ကျွန်တော်ရဲ့တောက်လျှောက်လုတ်ကန်ခဲ့တဲ့သတင်းမီဒီယာသမားဘောကိုကျွန်တော်မျက်နှိုးတယ်ပြီးတော့ကျွန်တော်တို့ကအမှန်တရားအတွက်လုတ်တာဖြစ်တဲ့အတွက်ခေါင်းထဲရောက်နေမှလည်းကျွန်တော်တို့ကမကြောက်ခဲ့ဘူးအဲတော့သတင်းမီဒီယာသမားတယောက်အနေနဲ့သတင်းမီဒီယာမှာပဲဆက်လက်ပြီးတော့ လောက်ရရှိရဆက်လုပ်ပါမယ်ပေါ့โ
อเคကိုပညာကခုနပြောရဲမကြောက်ခဲ့ပါဘူးဆိုတဲ့စကားကြောင့်ကျွန်တော်ကောင်းတယ်မှာနောက်ထပ်မိကုန်းလေးတစ်ခုပေါ်ပါတယ်ကိုပညာတွေးခဲ့ကြုံခဲ့ရသမျှပေါ့နော်ကျင်းထောင်ထဲမှာကိုနဲ့လူတွေးခဲ့ကြုံခဲ့ရသမျှဆန္ဒပြတဲ့လူတွေတန်ရရတဲ့လူတွေနှိမ့်ဆက်ညီမှန်ခံရလို့တန်ရနေတဲ့လူတွေအဲ့လူတွေအများစုရဲ့စိတ်ဓာတ်အခြေအနေဘယ်လိုများရှိပါလဲဘယ်လိုတွေ့ကြရလဲကိုနော
်စိတ်ဓာတ်အခြေအနေအင်မတန်မာကျော်ကြတယ်အင်မတန်ကောင်းကြတယ်သို့တော့သူဆုံးပြူတွေတော့ပါတယ်တချို့လူတွေကအဲ့လိုမျိုးအဲမှာသူတို့နေရာရဖို့အတွက်လုံးတဲ့သူတွေရှိတယ်အများစုကတော့အင်မတန်စိတ်ဓာတ်မာကျော်တယ်ထောင်ထဲမှာကနေတိုင်းနေတိုင်းသူတို့သူပုံကံမှုအာနာဖီဆန်မှုနေတိုင်းစူးစမ်းနေကြတယ်မိန်းကလေးတွေလည်းစူးစမ်းနေကြတယ်ယောက်ျားလေးတွေလည်းစူးစမ်းနေကြတယ်အများတန်းလဲထောင်မှာကနေတိုင်းပြဿနာဖြစ်နေတယ်စားတာတောက်တာနေတာဖိုင်တာအလုတ်အင်နာကြီးခက်ခိုင်းတာတွေဒါတွေကိုစန့်ကျင်နေတဲ့လူတွေရှိပါတယ်ကိုကျွန်တော်တို့လည်းစန့်ကျင်ခဲ့ပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ထောင်ဘက်ကလည်းပဲကိုပညာဦးတို့ကိုနိုင်ငံရေးအကျဉ်းသားရဲ့လို့သတ်မှတ်ပြီးတော့နိုင်ငံရေးအကျဉ်းသားဆိုတဲ့ဟလာအထုတ်သားအကျဉ်းသားဆိုတဲ့သတ်မှတ်ချက်မျိုးနဲ့ဟလာရန်တန်းတူတူဆက်ဆံတာမျိုးတွုံခဲ့ရသလားမတွုံခဲ့ရဘူးလား
သူတို့ကတော့နိုင်ငံရေးအကျဉ်းသားဆိုပြီးတော့ဆက်ဆံတာမျိုးမဟုတ်ဘူးရာဇဝတ်သားပဲဆိုပြီးတော့သူတို့ကဆက်ဆံတာပဲကျွန်တော်တို့ခိုင်ရန်ဖြစ်ပေါ်အောင်ရာဇဝတ်ဟိုပုံစံငန်းဆိုတဲ့ခန်းထဲမှာထဲထိုင်တာလို့ခိုင်းတာတွေပူဝါယာချိုးကိုလိန်ထားပြီးတော့တိတ်နဲ့ပတ်ထားတဲ့ချိုးတွေနဲ့အဲ့နိုင်ငံရေးကျင်းသားတွေကိုရိုက်တာတွေဝေးချေးပေါ့ဗျာလက်စားတာတွေကအများကြီးရှိခဲ့တာပဲဒါတွေကိုကျွန်တော်တို့ကလုပ်ရကောင်းမလားဆိုပြီးတော့ကျွန်တော်တို့ကဆန့်ကျင်တဲ့အခါမှာကျွန်တော်တို့ခုနပြောတဲ့ပုံမှန်တွေတက်ပြီးပြစ်ဒဏ်တွေချတာမျိုးတွေကျွန်တော်တို့ကြုံခဲ့ရပါတယ်သူတို့ဘက်ကတော့ဒီကောင်းမွန်မွန်ဆက်ဆံတာမျိုးကအင်မတန်ရှားလွန်ပါတယ်
။ဟုတ်ကဲ့။ဟိုပညာဦးရဲ့အခုအဖြစ်အပျက်ကနေပေါ့နော်။ကိုယ်တိုင်တွေ့ကြုံရတဲ့ဒီအဖြစ်အပျက်ကနေပြီးတော့ကိုယ်အတွက်တန်ဖိုးရှိတဲ့ဘဝသင်ငန်းစာပဲဖြစ်ဖြစ်နော်အတွေ့အကြုံပဲဖြစ်ဖြစ်ရခဲ့တယ်ရှိတယ်ဆိုရင်မျှဝေပြပါလား
။အတွေ့အကြုံကတော့အင်မတန်ကောင်းတဲ့အတွေ့အကြုံပဲ။ဘာကြောင့်လဲဆိုတော့ဒင်းသာသမားတယောက်ဖြစ်တဲ့အတွက်ကျွန်တော်ကနေရာတော်တော်များများကိုရောက်လိုက်ရတယ်။ထောင်ထဲမှာရှိတဲ့နေရာဟိုအဆောင်ရောက်လိုက်ဒီဆောင်ရောက်လိုက်ဟိုတိုက်ရောက်လိုက်ဆိုတော့ကျွန်တော်တို့ကတကယ်မှတ်တမ်းကောင်းနေကျွန်တော်ရခဲ့တယ်ပြီးတော့ဒီအခြေအနေမှာနိုင်ငံရေးဖြစ်စဉ်အခြေအနေမှာအထက်ကလူတွေရဲ့နေထိုင်စားသောက်ပုံတွေထောင်အာဏာပိုင်တွေရဲ့ပြုမှုပုံတွေကတင်းတင်းမှတ်တမ်းတစ်ခုဖြစ်ဒီနေ့နေ့မှာကျွန်တော်ပြန်ပြီးတော့ချပြနိုင်မှုအတွက်အကောင်းဆုံးကုန်ချမ်းနေပဲလို့ကျွန်တော်တို့မှတ်ယူပါတယ်ပေါ့
ဆိုတော့ဒီလိုမှတ်ယူရဲဆိုတော့ကိုပြောင်းဖြစ်ခဲ့တာပဲကောနောင်တရစိတ်များပေါ်သလားဗျာ
ကျွန်တော်နောင်တော့မရဘူးကျွန်တော်တို့မှန်တာလုပ်တယ်သတင်းမီဒီယာလုပ်တယ်သတင်းမီဒီယာလုပ်တယ်ကျွန်တော်မှနောင်လာရတယ်ဘာအကြောင်းမှကျွန်တော်မရှိဘူ
းကျေးဇူးအများကြီးတင်ပါတယ်ကိုပညာဦးချမ်းချမ်းမမနဲ့ပြန်လည်လို့မြောက်လာတဲ့အတွက်လည်းဝမ်းသာတယ်လို့ပြောပါရစေကိုပညာဦးချစ်ချင်းမြတ်နိုးတဲ့သတင်းမီဒီယာအလို့ကိုဆက်ပြီးတော့အောင်မြင်စွာလှုပ်ဆောင်နိုင်ပါစေဘေးရန်အန်ဒရယ်ပေါင်းကလည်းကင်ဝေးပါစေခင်ဗျာ
ဟုတ်ကဲ့ကိုပြည့်တဲ့ဒီနေ့ပြပါတယ်ကျေးဇူးတင်ပါတယ်
အင်ကာနေ့ညချမ်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်ကပြောပြပေးမှာပ
ါဖေဗရူလာကစပြီးစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံရဲ့အတော်ဆိုးရတဲ့အခြေအနေဟာပြည်ရင်းစစ်ဖြစ်မဲ့အနေအထားကိုဥတီသွားနိုင်တယ်လို့ဒေတာရင်းမှာလည်းလုံခြုံမှုမရှိဘဲဖြစ်လာနိုင်တယ်လို့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလေကအင်ကာနေမှာတတိပေးလိုက်ပါတယ်။အခုအတွင်းမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာကနေဆိုးရတဲ့ဘက်ပေါင်းစုံလူခွင့်ချိုးဖောက်မှုပြဿနာအထိရင်ဆိုင်နေရတယ်လို့လည်းမစ်ဘက်ရှလေကလူခွင့်ကောင်စီမှာမြန်မာရေးတင်ပြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာကာယောဂါနဲ့လုံခြုံရေးအခြေအနေတွေကြောင့်ပညာသင်ကြားရေးမှာထိခိုက်မှုတွေကြုံနေရတဲ့ပုံမှာစိုးရိမ်နေလို့ကုလသမဂ္ဂကပြောပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်လောက်ကစပြီးကိုဗစ်ကာယောဂါကြောင့်စနစ်တကျပညာသင်ယူခွင့်မရတဲ့ကလေးငယ်တွေနဲ့လူငယ်တွေမြန်မာနိုင်ငံမှာ12တန်းလောက်ရှိနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရကသတင်းတောက်တွေကိုပြောကြားခဲ့တာပါ။စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအဖမ်းခံရတဲ့မြန်မာကောင်းဆောင်ဒေါက်တာဆန်းစုကြည်နဲ့သူနဲ့အတူနေသူအားလုံးကိုဗစ် -19 ကာကွယ်ဆေးအပြည့်ထိုးပြီးပြီလို့သူ့ရဲ့ရှေ့နေတူဦးဖြစ်တဲ့ဒေါ်မင်းမင်းဆိုးကအင်ကာနေ့မှာသတင်းတောက်တွေကိုပြောပါတယ်စစ်တပ်အာဏာသိမ်းပြီးချိန်ကဆက်လို့ဒေါန်ဆန်းစုကြည်ဟာပြင်ပကဘာနဲ့အဆက်ဖြတ်ခံထားရတာဖြစ်ပါတယ်
Now, so yeah, the change of good talking you that Jokia Kirabashi, Diminator, season Tolu Yimuka, Kuyemon Pipari, Engineer Drigaro, Jimmy Kutne, Kevin Paula Rup Piparishi, Yabai Gunai Gani, Senai Tolume, viewing Yamabai Radio season Guro, Lindo Mita, don't send Nick, Naset, Didugani, Payu Nasin, and Jabari, Dorashi Yanetequa, Yamabi, Pita Alo, Kuyo Seba, Shunan Chami, Jabasishi, viewing Yamabai season will up in Nasin Tomorrow, BOA 1.2, 1.2, Alunga, 2 pages of demolition. Tomorrow, thank you, Taipa.
This program has come to you.